Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ VOA American အသံရဲ့2024ခုနှစ်ဇူလိုင်လ3ရက်ပုတ်ထုံးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24.50MHz လိုင်းလက်မီတာ190တူကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်မသင်္ကီထိုက်ပါရှင်။
တောင်တရုတ်ပြည်နယ်ပြင်အတွင်းတင်းမာမှုလျှော့ချရေးတရုတ်နဲ့ဖိလစ်ပိုင်တို့သဘောတူခဲ့ကြပါတယ်။မြန်မာနိုင်ငံတွင်းမြန်မာလူထုကိုအကာအကွယ်ပေးဖို့အတွက်ကုလသမဂ္ဂဘက်ကပြက်ကွက်ခဲ့တယ်လို့မြန်မာတမ်မတ်ကြီးကဝေဖန်ပါတယ်။ဆရာနာတိမ်မှုကြောင့်လင်ယူဆခွဲပြားသူတွေကြားဒန်းတူညီများရေးထိခိုက်ကြဆင်းသွားတယ်လို့ကုလသမဂ္ဂထူးခုစလေအစီရင်ခံစာမှာဖော်ပြပါရှိပါတယ်
။ကောလင်အနောက်ချန်ဆစ်ဆောင်2000ကျော်အကူအညီလိုအပ်နေပါတယ်။ဘလူးကျွန်းချောင်းမီသွေးဆက်ယုံစီမံကိန်းကတော့ဒေသခံတွေရဲ့ကန့်ကွက်မှုနဲ့ကြုံနေရပါတယ်။တရုတ်မှာတော့အလုံးလုံးဖို့မြန်မာနေဆက်မှုဆင်မှာစောင့်ဆိုင်းအလုတ်ရှာဖွေကြသူတွေတိုးလာနေပါတယ်။ဒီလိုသတင်းဆောင်မတွေအပြင်အမေရိကန်ပြည်ထောင်စု Utica မှာရဲလက်ချက်နဲ့မြန်မာရွှေပြောင်းကလေးငယ်သေဆုံးမှုနောက်ဆက်တွဲအခြေအနေတွေကိုလည်းတင်ပြမှာဖြစ်ပါတယ်။အဖက်ဆင်ကဏ္ဍတွေထဲမှာတော့မြေကြီးဩဇာ Ukraine ပြန်မှာနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရဲ့အကြောင်းတိကောင်းစရာနဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်တို့ကိုနှားဆင်ချက်ရမှာဖြစ်ပါတယ်။အခုတော့ဥတည်မောင်တန်းကသတင်းတွေပြောပြပေးပါမယ်ရှင်။
နနစ်တာဆက်အတွေ့ရုရှားဘက်ရဲ့ဟန်ဂရီဝန်ကြီးချုပ်ဗစ်တာအော်ဘန်ဟာအင်္ဂါနေ့ကယူကရိန်းကိုတွားရောက်ခဲ့ပြီးရုရှားယူကရိန်းစစ်ဟာဥရောပအတွက်အရေးကြီးဆုံးကိစ္စဖြစ်တယ်လို့ကြေညာလိုက်ပါတယ်။မစ္စတာအော်ဘန်ဟာယူကရိန်းသမ္မတနဲ့တွေ့ဆုံခဲ့ပေမဲ့သူရောက်ပြီးနိုင်ယူတော်ကြမ်းမဒီခီးစဉ်ကိုယူကရိန်းကလူသိရှင်းကြားပြောကြတာပါ။ X လူမှုစာမျက်နှာမှာတော့သူတို့ဟာကုန်သွယ်ရေးနယ်စပ်ဖြတ်ပူးပေါင်းဆောင်ရွက်ရေးအခြေခံအဆောက်အုံပိုင်းနဲ့စွန့်ရင်ကိစ္စတွေဆွေးနွေးခဲ့ကြတယ်လို့ယူကရိန်းဝန်ကြီးဗိုလိုဒီမာဇယ်လန်စကီကရေးပါတယ်။ဒါမဲ့6လမှာယူကရိန်းကိုဘလို့ကူညီနိုင်မလဲနားလည်ဖို့ဆိုတာဒီခီးရဲ့ရည်ရွယ်ချက်ဖြစ်ပါတယ်လို့မစ္စတာအော်ဘန်ကတော့ဆိုပါတယ်။ယူကရိန်းအတွက်တရားမျှတတဲ့ရင်းချေးရရှိဖို့အရေးကြီးသောမစ္စတာဇယ်လန်စကီကတော့ပြောပါတယ်။ဥရောပသမ္မတ EU ရဲ့အလဲကျဥက္ကဋ္ဌဒါဝန်ကို6လတန်းဆောင်ဖို့ဟန်ဂေရီနိုင်ငံကယူပြီးတဲ့နောက်ဒီခီးစစ်ဖြစ်ပေါ်လာခဲ့တာပါ။ EU ဥက္ကဋ္ဌအနေနဲ့အာဏာသိမ်းမရှိလာပေမဲ့ EU ရဲ့လုံခြုံရေးအစီအစဉ်အပေါ်တော့တည်ရောက်မှုရှိနေပါတယ်။ရူသားစွာဂျာဝင်တဲ့အခန့်ကဏ္ဍကိုယူမယ်လို့ဟန်ဂေရီတာဝန်ရှိသူတွေကပြောကြပေမဲ့EU ပါလီမန်အမတ်တချို့ကတော့တန်ရရှိကြပါတယ်။တရုတ်နဲ့ချိတ်ဆက်မှုရှိတယ်လို့တန်ရဖြစ်เสียကောင်းတဲ့စစ်အခြေစိုက်စခန်း၄ခုမှာအမေရိကန်ကိုထောက်လှမ်းနိုင်မဲ့ထောက်လှမ်းရေးစွမ်းဆောင်ရည်ရှိကိရိယာတွေကိုကျူဘာကတက်ဆင်ထားကြောင်းဂျူရုပုံရိပ်တွေကပြတ်တာနေပါတယ်။မတ်စတာတဲ့အေဘီလာတို့ကရိုက်ခဲ့တဲ့ဂျူရုတပ်ပုံတွေကိုဝါရှင်တန်အခြေစိုက်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS ကသူ့ရဲ့စင်ခါစာမှာအင်္ဂါနေ့ကထုတ်ပြန်လိုက်တာပါ။ဂျူဘာမြို့တော်ဟာဗာနာအဖတီကနေရာ၃နေရာမှာမကြမီကအသစ်ဆောက်လုပ်ထားတာတွေကိုစာရန်ကညွှန်ထားပါလေ။ကွာဒါနာမိုပင်နယ်ခွင့်ရှိအမေရိကန်ရေးတဲ့စခန်းနဲ့တိတ်မဝေးလာတဲ့နေရာမှာလည်းအသစ်တက်စင်တာတွေတွေ့ရပါလေ။ရှုဝဲအချက်လက်တွေမရရှိပဲဓာတ်တွေကဘာအတွက်လဲဆိုတာတိတိကျကျပြောဖို့မဖြစ်နိုင်တော့ပါပဲလို့စာရန်ကတော့ဆိုပါတယ်။ဒါပေမဲ့ဘီဂျူကာနဲ့ကလာဘာဇာမှာရှိတဲ့အာဂါသထိန်းချောင်းကြည့်ရှုရေးဆိုင်ရာပစ္စည်းကိရိယာတွေကဂျူဘာမှာဂျူရုနဲ့အာဂါသအစီအစဉ်မရှိတာကြောင့်ထူးခြားနေပါတယ်လို့စာရန်ကပြောပါတယ်။ဘီဂျူကာဟာ၄နေရာတဲ့ကအကြီးဆုံးနေရာဖြစ်ပြီး1962ခုနှစ်ဂျူဝါအရေးတုန်းကဆိုဗီယက်ယူနီယံကနျူကလ িয়ার လက်နက်တွေသူလောင်ခဲ့ရနေရာဖြစ်ပါတယ်။အငင်းပွားပွဲရေးပြင်မှာထိတ်တိတ်တွေးခဲ့ပြီးတဲ့နောက်တောင်တရုတ်ပင်လယ်ပြင်မှာတင်းမာမှုလျှော့ချဖို့ဖိလစ်ပိုင်နဲ့တရုတ်တို့မနီလာမြို့မှာအင်္ဂါနေ့ကဆွေးနွေးသဘောတူလိုက်ကြတယ်လို့ဖိလစ်ပိုင်တာဝန်ရှိသူတွေကအင်္ဂါနေ့ကပြောလိုက်ပါတယ်။ပြီးခဲ့တဲ့လတုန်းကဓာတ်တွေဒုတ်တွေနဲ့ပစိတလက်ကိုကိုင်းဆောင်ထားတဲ့တရုတ်ကမ်းခြေဆောင်တပ်သားတွေဟာအငင်းပွားနေရာမှာဖိလစ်ပိုင်ရေးတပ်တင်းမော၃စင်းကိုထိ ंछ ုပ်ခဲ့တာပါဂျွန်လ18နှစ်အခင်းဖြစ်ပွားမှုမှာဖိလစ်ပိုင်စစ်သားတယောက်လက်ချောင်းလေးတစ်ချောင်းဆုပ်ချုပ်ခဲ့ရတယ်လို့ဖိလစ်ပိုင်ကဆိုပါတယ်ယခင်ဖြစ်ရတွေမှာတော့ရေပိုက်တွေနဲ့ပက်တာတွေရှိခဲ့ပါတယ်တောင်တရုတ်ပင်လယ်ပြင်အဖြစ်ရတွေအရယုံကြည်စိတ်ချရေးပြန်လည်တည်ဆောက်ဖို့အကျိုးရှိမဲ့ဆွေးနွေးမှုနဲ့အပြန်အလှန်ပြောဆိုလုပ်ကိုင်နိုင်မဲ့ပတ်ဝန်းကျင်ဖန်တီးဖို့လိုအပ်တယ်လို့ဖိလစ်ပိုင်နိုင်ငံရဲ့ဝန်ကြီးဌာနကအင်္ဂါနေ့မှာပြောပါတယ်
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.13 ညပိုင်းဒိုမီတာ40 kHz 8.13 ညပိုင်းဒိုမီတာ51 kHz 5805နဲ့ပိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မနေ့ခင်းသတင်းတွေကို VOA ရုပ်သံကဆက်လက်ကြေညာနေတာပါမြန်မာပါဝင်ကမ္ဘာနေရာအတော်များများမှာဖြစ်ခဲ့တဲ့ရဲဆက်ကြမ်းကြုတ်မှုတွေနဲ့လက်နက်ကိုင်ပဋိပက္ခတွေအတွင်း နိုင်ငံတကာဥပဒေချိုးဖောက်မှုတွေကိုကုလသမဂ္ဂအနေနဲ့ကာကွယ်တားဆီးပေးဖို့ပြက်ကွက်နေတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာသံအမတ်ကြီးဦးကျော်မိုးထွန်းကပြောပါတယ်။ရိုဟင်ဂျာပအဝေးမြန်မာပြည်သူတွေပေါ်အာဏာသိမ်းဆည်းအုပ်စုရဲ့ရက်ဆက်ကြမ်းကြုတ်တဲ့ရာဇဝတ်မှုတွေဆက်လက်ကျူးလွန်နေတာဟာနိုင်ငံတကာအသိုက်အဝန်းရဲ့ပြက်ကွက်မှုဖြစ်တယ်လို့သံအမတ်ကြီးဦးကျော်မိုးထွန်းကကုလသမဂ္ဂမျက်နှာစုံကြည့်အစည်းအဝေးတစ်ခုမှာပြစ်တင်ပြောဆိုလိုက်တာပါ။ကာကွယ်ပေးရန်တာဝန်ရှိမှု responsibility to protect နဲ့လူမျိုးစုံတပ်ဖြတ်မှုဆက်ရာဇဝတ်မှုလူမျိုးစုအလိုက်တုတ်တင်ရှင်းလင်းမှုနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ပြစ်မှုကာကွယ်တားဆီးရေးဆိုင်ရာကုလသမဂ္ဂအထွေထွေညီလာခံမျက်နှာစုံကြီးအစည်းအဝေးမှာတာမတ်ကြီးဦးကျော်မိုးထွန်းမိန့်ခွန်းပြောဆိုခဲ့တာဖြစ်ပါတယ်။စစ်ကောင်စီရဲ့ရန်စက်ကြမ်းကြုတ်မှုတွေကြောင့်အပြစ်မဲ့ပြည်သူ 9,300 ကျော်ဖမ်းဆီးတပ်ဖြတ်ခံရပြီးလူရည်ရဲ့တုံးသမတ်တသဟာပြည်တွင်းတိတ်ဆောင်နေကြရတယ်လို့ဦးကျော်မိုးထွန်းကပြောပါတယ်။စစ်ကောင်စီတပ်တွေဟာပဋိပက္ခဖြစ်ပွားရာနေရာတွေမှာအရက်သားနေအိမ်တွေကိုမိရှို့ဖျက်ဆီးတာအရက်ဘက်စစ်ဘက်မခွဲဘဲနေအိမ်ကျောင်းတွေနဲ့ဆေးရုံတွေကိုပါဘုံကျဲတိုက်ခိုက်နေတာတွေကိုလည်းထောက်ပြပြောဆိုသွားပြီးစစ်ကောင်စီရဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုအကာအကွယ်ပေးမှုကုလအဖွဲ့ဝင်နိုင်ငံတွေကိုပြန်လည်မေးခွန်းထုတ်ခဲ့ပါတယ်ဆီယနာသိမ့်မှုကြောင့်မြန်မာနိုင်ငံမှာလေယူဆပွဲပြားသူများကြားဒဏ်ထူညီများရေးထိခိုက်ကြဆင်းသွားခဲ့ရတယ်လို့မြန်မာနိုင်ငံဆိုင်ရာကုလလူ့ခွင့်ရေးအထူးကိုယ်စားလှယ်ကအင်္ဂါနေ့ကထုတ်ပြန်လိုက်တဲ့အစည်းအဝေးခါစားအသစ်မှာပြောလိုက်ပါတယ်။အမျိုးသမီးတွေမိန်းကလေးတွေနဲ့ LGBTQ တွေဟာခွဲခြားဆက်ဆံခံရတဲ့အပြင်အကြမ်းဖက်အများထုတ်သိခံကြရတယ်လို့လည်း Mr. Tom Andrews ကဆိုပါတယ်။ပဋိပက္ခဇုံစစ်ဆေးရေးဂိတ်တွေနဲ့အချင်းစကန့်တွေမှာလိမ္မိုင်းဆရာအချင်းဖက်မှုတွေပြန့်နှံ့နေတာကစစ်ကောင်စီရဲ့ရက်စက်မှုနဲ့လူမဆန်မှုကိုပြသနေတယ်လို့ Mr. Andrews ကပြောပါတယ်။ဒေါ်လာရေးလှုပ်ရှားမှုတွေမှာအမျိုးသမီးတွေရှေ့တန်းကပါဝင်နေကြတာကိုလည်းအစိုးရကစားကမီးမောင်းထုတ်ပြလိုက်ပြီးဒါဟာအနာဂတ်ဒီမိုကရေစီနိုင်ငံတော်မှာတန်းတူရေးမခွဲခြားရေးနဲ့တရားမျှတမှုအတွက်အခြေတည်ပေးလိုက်တာဖြစ်ပါတယ်လို့ဆိုပါတယ်။အမျိုးသမီးမိန်းကလေး LGBTQ ဆိုင်ရာအကြမ်းဖက်မှုတွေပေါ်တာဝန်ခံမှုရှိလာအောင်ပေါ်ပေါက်လာနေတဲ့အုပ်ချုပ်ရေးစနစ်တိုင်းရင်းသားအဖွဲ့အစည်းတွေအရက်ပဲအဖွဲ့အစည်းတွေနဲ့အလုံးလို့ဖို့လဲအလူရှင်နိုင်ငံတွေနဲ့အဖွဲ့တွေကိုတိုက်တွန်းထားပါတယ်။အစိုးရခါစားဖို့အကြက်တဲတဲကတတ်တည်လို့ခေါင်းစဉ်ပေးထားပါတယ်။မြန်မာနိုင်ငံကနေအိန္ဒိယနိုင်ငံကိုထွက်ပြေးသွားကြတဲ့ရိုဟင်ဂျာတွေကိုဖမ်းဆီးထိမ့်သိမ့်ပြီးမြန်မာနိုင်ငံကိုအတဲအဓမ္မပြန်ပို့တော်ရက်ဖို့ကုလသမဂ္ဂရဲ့လူမျိုးခွဲခြားမှုပပျောက်ရေးကော်မတီကအင်္ဂါနေ့မှာတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံကိုပြန်ပို့လိုက်တဲ့အခါလူခွေရေးချိုးဖောက်မှုနဲ့မတော်မတရားလုပ်တာကိုသူတို့ခံရမယ်အန္တရာယ်ရှိနေပါတယ်လို့ကုလသမဂ္ဂကပြောပါတယ်။နိုင်ငံရေးသမားတွေနဲ့လူသိများသူတွေအပေါင်းအဝင်ရိုဟင်ဂျာတွေအပေါ်အမုန်းစကားပြောကြတာတွေကအိန္ဒိယမှာပြန့်နှံ့နေတယ်လို့ကုလသမဂ္ဂကဆိုပါတယ်။အိန္ဒိယအစိုးရအနေနဲ့ဒါတွေကိုခိုင်ခိုင်မာမာအရေးယူပြီးလူမျိုးခွဲခြားမှုပပျောက်ရေးနိုင်ငံတကာသဘောတူညီချက်ကိုလိုက်နာဖို့လဲကော်မတီကတောင်းဆိုလိုက်ပါတယ်။လူမှုကြီးကြပ်ရေးထိမ့်သိမ့်မှုစခန်းတွေမှာထိမ့်သိမ့်ရာဟုနောက်ဆုံးမှသာစဉ်းစားဖို့တိုက်တွန်းလိုက်ပြီးအထိမ့်သိမ့်ခံတွေအနေနဲ့ဥပဒေအရရပိုင်ခွင့်နဲ့ရှေ့နေရရှိအောင်စီစဉ်ပေးဖို့လဲကုလသမဂ္ဂအိန္ဒိယကိုပြောပါတယ်။ဒါအပြင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဒုက္ခရေးအထူးကိုယ်စားလှယ်နဲ့ပူးပေါင်းဆောင်ရွက်ဖို့လဲတိုက်တွန်းလိုက်ပါတယ်။ပဋိပက္ခဖြစ်ပွားနိုင်ခြင်းရှိတဲ့အခြေအနေတွေကိုကုလသမဂ္ဂရဲ့လူမျိုးခွဲခြားမှုပပျောက်ရေးကော်မတီကအဓိကထားပြီးစဉ်းစားလေ့ရှိတာပါ။
ဦးတင်မောင်တန်းကထိတ်တန့်ရောက်တဲ့တွင်လေးကိုပြောပြပေးခဲ့တာပါရှင်။အခုတော့သတင်းဆောင်မတွေကိုတင်ပြပါမယ်။ကောလင်းကဆစ်ရှောင်းနဲ့ခြေနေကိုအရင်ဆုံးနှားဆင်ချက်ရအောင်ပါရှင်။ကောလင်းမြို့အနောက်ချမ်းကဆစ်ပေးရှောင်း2000ခွဲလောက်ဟာဆန့်ရက်ခအကူအညီတွေလိုနေတယ်လို့ဆစ်ပေးရှောင်းအကူအညီပေးနေသူတွေကပြောပါတယ်။ဆစ်ပေးရှောင်းကာလကြာမြင့်လာတာနဲ့အမျှအခက်အခဲတွေပိုလို့ရှိလာတာပါ။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့ကုသားညုံကပြောပြပေးပါမယ်ရှင်။
ပြည်သူ့ကာကွယ်ရေးတပ်တွေထိန်းချုပ်ထားတဲ့ကောလင်းမြို့ကိုအခုနှစ်ဆန်းပိုင်းမှာစစ်ကောင်စီဘက်ကစစ်ကြောင်းထိုးပြီးတော့မြို့ပေါ်မှာတိုက်ပွဲတွေဖြစ်တဲ့အတွက်ကောလင်းမြို့ကန်တွေနဲ့အနီးပတ်ဝန်းကျင်ကဒေသခံ9000နီးပါးစစ်ဘေးတင်းရှောင်ခဲ့ကြရတာပါစစ်တပ်ကမြို့ကိုပြန်လည်ထိန်းချုပ်ပြီးတော့အနီးနားကျေးရွာတွေစီစစ်ကြောင်းထိုးတဲ့အတွက်ဒေသခံတွေစစ်ဘေးရှောင်ကြရတာ9လကျော်6လနီးပါးရောက်လာပါတယ်စစ်ဘေးရှောင်ကြရတဲ့အချိန်ကြာလာတာနဲ့အမျှကောလင်းအနောက်ဘက်ချမ်းမှာရှိတဲ့စစ်ဘေးကျောင်း2000ခွဲလောက်ဟာလမ်းမဆက်သွေးအခက်ခဲကြောင့်စနေအခါကူညီတွေထူးလိုအပ်လာတယ်လို့ပြည်သူ့မှပြည်သူတို့ကောလင်းအဖွဲ့ရဲ့တာဝန်ခံကုသေးကြီးကပြောပါတယ်
စစ်တပ်ကတပ်ဆွဲထားတာကတော့ဒီမြို့ပေါ်အဲရီယာတွေမကဘဲနဲ့မြို့နဲ့နှမိုင်းပတ်ချလက်အကွာအထိတပ်ဆွဲထားပြီးတော့မှမြို့ရဲ့တော်တော်များများကျတော့မီးရှို့ခံထားတော့လေအဲတော့ပြည်သူတွေကဒီအစဉ်ပြေရဲ့နေရာတွေမှာတောရဲတောင်တွေမှာတဲထုပ်ပြီးနေရတာရှိတယ်။တချို့နီးစပ်ရာရွာတွေမှာရှောင်နေရတာရှိတယ်။အဲပုံစံမျိုးရှောင်နေရတာပေါ့။ပြီးတော့အများစုကကျတော့ဒီလူသားစာနာဘက်ကကူညီမှုကလည်းဒီကြေးရွာတွေတခြားရှောင်နေတဲ့နေရာတွေစစ်ကြောင်စခန်းလိုမျိုးဖြစ်နေတဲ့အဲဖုန်ကြီးကျောင်းနေအဲ့လိုမျိုးတွေမှာရှောင်နေတဲ့လူတွေတော့အထောက်ပံ့နေတွေတော့ရောက်ဖြစ်တယ်ဆန်လေးတွေစီလေးတွေတော့အခြေခံစားတောက်ကုန်တွေဝေကြတယ်ဒါပေမဲ့ဝေတာကလည်းလူအင်အားကြီးကတမျိုးလုံးအနေထားနဲ့9000ကျော်ကိုဒီနောက်ချမ်းမှာ2000ကျော်လောက်ရှိနေတာဆိုတော့မလောက်မငှဖြစ်နေတာပေါ့နော်ဟိုမလောက်ငှတာလို့ပြောရမလားဒါမှမဟုတ်ရင်တချို့နေရာတွေကျတော့လုံးဝလက်မဆက်တော်ကြီးအခက်ခဲရဲ့ပြီးတော့မှဒီရွာမုတ်ဖဲနဲ့တောထဲတောင်တွေရောက်နေတဲ့ဟာကျတော့ဒီမြေပြင်မှာကူညီပေးနေတဲ့လူတွေလက်နက်မမီနေတဲ့နေရာတွေရှိနေတယ်
စပေးရှောင်းတူကတော့သူကြုံတွေ့နေရတဲ့ခက်ခဲကိုခုလိုပြောပြပါတယ
်။ရှင်လဲကြိုက်တယ်။ဈာစရာဆိုတာလည်းမပြည့်စုံဘူး။ကျမတို့စီကကျတော့အဝေတန်းကလည်းမရောက်ဘူး။ရှင်အောင်လေးလည်းလို့အတီးတယ်။ရှင်အောင်လေးလည်းပါတဲ့တူပါတယ်မပါတဲ့တူမပါဘူး
။နေထိုင်ရေးပြင်တကူရေးတန်းရှင်းမှုအားနေတာတွေကြောင့်ဖျားနာမှုတွေဝမ်းပြက်ဝမ်းလျှောယောဂဖြစ်သူတချို့လည်းရှိတယ်လို့စပေးရှောင်းကူညီပေးနေသူတွေကပြောပါတယ်။ကိုယ်စိမ်းနှုန်းတွေအစမတန်မြင့်တက်လာတာဟာလေစပေးရှောင်းတွေအတွက်ခက်ခဲတစ်ခုပါ။ကျမတို့အတွက်လိုအပ်တဲ့ဆေးဝါးတွေကိုအစမတန်ဈေးပေးဝယ်နေရတယ်လို့ Collins စပေးရှောင်းမျိုးသမီးတူကပြောပါတယ်
။တွားလာတာလည်းခက်ခဲတယ်၊စားမှုတောင်းရနေရလည်းခက်ခဲတယ်၊ကိုယ်စိမ်းနှုန်းတွေအစမတန်တက်နေတော့လူတွေတော်တော်များများအခက်ခဲဖြစ်နေကြ။ကျမရင်းနဲ့ဝပတ်တက်ပြီ။စစ်ဆောင်ဝယ်ရလည်းငားလာတယ်ရောက်ခဲ့ပြီ။ရ
ောက်ခဲ့တော့ပြည့်ပြီ
။ငားလာပြည့်လို့၆လာတယ်ရောက်တော့ပြီ။အဲ့တော့အခက်ခဲနေရတာအများကြီးပါ။ချီရီဝေရစစ်တချောင်းတို့ရကုမအစမတန်ပေးနေရတာတောင်းကြပေးနေရတာအဲ့တော့ရှိဝါလည်းအခက်ခဲဖြစ်ပါတယ်စာမှုတောင်းရလည်းခက်ခဲဝီရေးချုံကြီးကလည်းမိတဲ့ပါတော့အဝတ်တခုတစ်ခုနဲ့ပြည်လာခဲ့ကြတော့ဝီရေးချုံကြီးကစားအဝတ်ထဲကစားခက်ခဲဖြစ်ပါတယ
်စစ်တပ်ဟာမြို့ပေါ်မှာတက်ဆွဲထားပြီးတဲ့နောက်မြို့ရှိချမ်းကနေအနောက်ချမ်းကိုဖျက်ဆီးသွားလာတဲ့ကုန်တင်ရင်တွေကိုတားမြစ်တာတွေကြောင့်လက်မဆက်တွေခက်ခဲတဲ့နေရာတွေကနေခွေပတ်သွားတဲ့အတွက်ကုန်စင်းနှုံးတွေအစမတန်မြင့်တက်နေရတာလို့ဒေသခံတွေကပြောပါတယ်။ကောလင်းမြို့ရဲ့90ရာခိုင်နှုန်းနီးပါးကလက်ရှိမှာပျက်စီးသွားပြီးတော့နေအများပြားလဲမီးလောင်ကျွမ်းတယ်လို့မြို့ပတ်ဝန်းကျင်ကကြေးရွာတွေလည်းမီးရှို့ခံထားရပါတယ်။ဒါကြောင့်မလို့ဒေသခံတွေဖို့အိမ်ပြန်ခီးကြီးအလန့်ဝှေ့နေတယ်လို့ဒေသအတွင်းကျန်းမာရေးစီးပွားရေးပညာရေးအဆက်ဆက်ရရလဲပျက်စီးနေတယ်လို့ဒေသခံတွေကပြောကြပါတယ်ခင်ဗျာ
။တရုတ်မှာအလုရှာမဲ့လူတွေပို့ပြီးတော့ဒုလာတဲ့အကြောင်းကိုမကြားခင်မှာတင်ပြပါမယ်ရှင်။အခုတော့ဘလူးကျွန်းချောင်းမီးသွေးဆက်ယုံစီမံကိန်းဒေသခံတွေကန့်ကွက်နေကြတဲ့အကြောင်းနှားဆင်ကြည့်ရှုချရအောင်ပါ။မွန်ပြည်နယ်ချောင်းဆုံမြို့နယ်ဘလူးကျွန်းမှာတည်ဆောက်မဲ့ချောင်းမီးသွေးဆက်ယုံစီမံကိန်းကိုကျန်းမာရေးနဲ့သဘာဝပတ်ဝန်းကျင်အခြေအနေကြောင့်ဒေသခံတွေကကန့်ကွက်နေကြတာပါ။ပြည်နယ်အစိုးရကတော့တရုတ်ကုမ္ပဏီနဲ့ချိတ်ဆက်ပြီးချောင်းမီးသွေးဆက်ယုံတည်ဆောက်ရေးဆောင်ရွက်နေတယ်လို့ပြောပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့နှမ်းလောင်ပြောပြထားပါတယ်ရှင်။
တန်လွင်မြစ်အစုံချောင်းဆုံမြို့နယ်ဘလူးကျွန်းမှာကြောင်မီသွေးဆက်ယုံတည်ဆောက်နိုင်ရေးခွင့်ပြုချက်ရရှိထားပြီးတော့အဲ့ဒီဆက်ယုံကိုတရုတ်ကုမ္ပဏီနဲ့ချိတ်ဆက်ဆောင်ရနေတယ်လို့မွန်ပြည်နယ်ဝန်ကြီးချုပ်ဦးအောင်ကြည်သိန်းကသူ့ရဲ့လူမှုကွန်ရက်ကနေတဆင့်ပြောထားပါတယ်။မြန်မာနိုင်ငံဆိုင်ရာတရုတ်တန်အမတ်ကြီးနဲ့ပြီးခဲ့တဲ့ဇွန်လ24ရက်နေ့မှာတွေ့ဆုံခဲ့တော့ကလည်းဒီစီမံကိန်းနဲ့ပတ်သက်လို့ပြောခဲ့ပါတယ်။နိုင်ငံတွေးလက်နက်ကိုင်ပဋိပက္ခတွေဖြစ်ပေါ်နေချိန်မှာဒေသခံတွေအနေနဲ့ဒီကြောင်မီတွေဆက်ယုံစီမံကိန်းကိုလက်မခံနိုင်ကြောင်းဆန္ဒထုတ်ဖော်ပြောဆိုဖို့ခက်ခဲနေတယ်လို့ဘလူးကျွန်းဒေသခံတွေကပြောပါတယ
်ဒီအခုလောဆယ်နဲ့ဘန်ဂလီရှင်တွေကကြာတော့ကျွန်တော်တို့ဘလူးကျွန်းကစီပီးချောင်းကလည်းဒီဘလူးကျွန်းကိုပဲအခုနေတယ်အဲဒီကလည်းအဲဟိုစီစီတော့အဲခါတော့ဒီတော့အခုရှိတယ်အခုကြာတော့ဒီသောက်ဘူးကျွန်းရေးပြက်တာဝေးဆိုရောဆယ်ဝင်ဆိုတော့ကျွန်တော်တို့ဒီနေ့ဟောပြကြယူတော့ဒါပေမဲ့ခြေကောက်သူလည်းအတူကစာတမ်းစာခြေဆိုတော့ဆောက်ရှားဖို့ပြောဆိုဖို့လည်းဆက်ပေးရစီမှာ
မွန်ပြည်နယ်မော်လမြိုင်ခရိုင်ချောင်းဆုံမြို့နယ်မှာရှိတဲ့ဘလူးကျွန်းကိုအပြိုစင်ဘလူးကျွန်းလို့လည်းတင်စားသတ်မှတ်ထားကြတာပါဒီလိုနေရာမှာတဘာဝပတ်ဝန်းကျင်ညဉ့်ညမ်းစီမဲ့စီမံကိန်းလုပ်ငန်းတွေကိုဒေသခံတွေကခွင့်မပြုစေချင်တာလို့လည်းပြောပါတယ
်ဘလူးကျွန်းကိုအပြိုစင်လို့သာမတ်ထားတယ်လို့ဒီဆက်မှုလုပ်ငန်းကိုတာဝန်ငါတွေကကြီးကြီးကျယ်ဆွဲရုံလိုရှိတယ်လို့ဒေသအပြိုစင်ရေးအတွက်လို့တော့ဒီရွေးတာပဲဒါပေမဲ့ဒေသခံပြည်သူအတွက်ဒီပေးဆက်ဆိုးကျိုးရှိပါတော့လေလူတိုင်းသိတယ်လေ
ဒီရေပေါက်မြကံပေးမှာဆက်ယုံတိဆောက်ဖို့အစီအစဉ်နေတာတွေ့ရပြီး ကလွေရွာနဲ့တရရွာကြားကတဏီတော်ဧက90ဝန်းကျင်ကိုဝယ်ယူထားတယ်လို့ဒေသခံတွေကသိရပါတယ
်။အခုယူထားတဲ့နေရာကြတော့ဒီကလွေနဲ့တရကြားပါလား။အဲ့ဒါကလည်းသတိတော်ကျုံးတူကိုဖြစ်တယ်လေ။သူရဲ့ဘသူရေသားနဲ့ကော်ပိုရိတ်ရဲ့အတူစီးပွားတဲ့ဆိုတော့တော်တော်လေးကိုလောက်ယူရမယ်နေသားဖြစ်တယ်။ပုံကြရိုက်များပါလေ။အဲ့ဒါဖြစ်နိုင်ရောဖြစ်နိုင်ဆိုတော့ကျွန်တော်တို့တော့ခါပါတော့မရဘူးကနိုင်ငံရေးရှင်တွေအကြည့်ရင်ဒီဘလူးကျိုးပါပဲအေးချမ်းတယ်အေးချမ်းတော့သူတို့ဖြည့်ဆက်ဆက်အစိုးရကလည်းဒီပေါ်ရောက်ဒီပေါ်ရောက်ပြန်ကြတာအလုံးရောက်လာလိုက်ပေါ်ပြီးဆိုတော့ဒီသူဖြစ်ပါဒီလက်သူပြူရေးအတွက်သူရည်ရွယ်တော့သူလောက်ကြတာလို့ရှိလို့ဖြစ်လို့ပါ
မွန်ပြည်နယ်မှာကြောင်မီသွေးဆက်ယုံတိဆောက်ဖို့အတွက်တရုတ်အပါအဝင်တခြားနိုင်ငံတွေကပါလာရောက်လှိမ့်လာတာတွေရှိခဲ့ပေမဲ့ဒေသခံလူထုကကန့်ကွက်ခဲ့ကြတာပါ။တဘာဝပဝန်းကျင်ထိခိုက်ပျက်စီးနိုင်ပြီးလူတွေရဲ့ကျန်းမာရေးကိုဆိုးကျိုးဖြစ်စေနိုင်တဲ့ဒီကြောင်မီသွေးစီမံကိန်းကိုဒေသခံတချို့ကတော့လက်မခံကြပါဘူး။ပြီးခဲ့တဲ့2015ခုနှစ်တုန်းကရေးမြို့နယ်အန်တင်ကျေးရွာအနီးမှာတိဆောက်မဲ့ကြောင်မီသွေးဆက်ယုံစီမံကိန်းကိုလည်းဒေသခံတွေကန့်ကွက်ဆန္ဒပြခဲ့ဖူပါတယ်။
VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်နေတဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့ကျမတို့ရဲ့ website လိပ်စာ bami.voanews.com မှာလည်းအသံလွှင့်ချိန်နဲ့တပြေးညီဓာတ်ရိုက်ထုတ်လွှင့်ပေးနေသလိုပဲကျမတို့ရဲ့လူမှုကွန်ရက် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့တရုတ်မှာအလုပ်လုပ်ဖို့မူဆယ်မှာစောင့်ဆိုင်းနေသူတွေတိုးလာတဲ့ဆိုတဲ့အကြောင်းကိုတင်ပြပါမယ်။မြန်မာနယ်စပ်နှင့်တရုတ်ရှူနှံပြည်နယ်တဲကဆက်ယုံအလုပ်ယုံတွေမှာလှုပ်သားလှည့်ချက်များနေတာကြောင့်ပြည်ရင်းကအလုပ်လိုချင်သူတွေအများအပြားတရုတ်ဘက်ကိုထွက်ခွာနေကြတယ်လို့မူဆယ်မှာရှိတဲ့ဒေသခံတွေက VOA ကိုပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုစုံမိုးကျော်ပြောပြထားပါတယ်ရှင
်။တရုတ်နယ်စပ်ကအလုပ်ယုံတွေမှာအလုပ်လုပ်ဖို့အတွက်မူဆယ်မြို့ပေါ်မှာရပ်ပောင်းများစွာစောင့်ဆိုင်းပြီးနယ်စပ်ဖြတ်ကျော်ခွင့်ကတ်စောင့်ဆိုင်းနေသူတွေအရင်ကထက်ပိုများလာကြောင်းမူဆယ်ဒေသခံတွေကပြောပါတယ်အရင်ကဆိုရင်ရှမ်းပြည်မြောက်ပိုင်းနဲ့ကချင်ဒေသခံတွေပဲတရုတ်ဘက်ကိုအများဆုံးသွားကြတာပါအခုတော့မြန်မာပြည်အောက်ပိုင်းရန်ကုန်ဧရာဝတီတိုင်းပါမကျန်တရုတ်မှာအလုပ်လုပ်ဖို့ကြိုးပမ်းလာကြောင်းမူဆယ်မျိုးကလူဝင်မှုကြီးကြပ်ရေးဌာနနဲ့ဤဆက်သူတူဦးကပြောပါတယ်
ဒီဒီတရုတ်ကိုခင်ကြည့်ပြီးတော့မြန်မာနိုင်ငံကဒီနယ်နယ်တိုင်း14ခုလုံးမှာကယောက်ျားသားမိန်းမသားတွေဟောလာရုပ်ယူသွားမယ်ဟောလာကားကားတွေနဲ့တလားလောက်တပတ်ကတောင်းလာတာစားဖို့တောင်းဖို့လို့ဆိုတော့တခုတည်းမသိလဲအိမ်မှာအိမ်လေးပေါင်းနေဝိုင်းလေးပေါင်းနေကျွဲတော်တွေရောင်းပြီးတော့တက်လာကြပဲခုရုပ်ယူမှာအထွေရုပ်ဆက်ယုံနေအလုပ်ယုံနေမှာခေါ်တာကတလားကို7သိန်းခွဲနဲ့10သိန်းမှကြာရှိတယ်အဲ့တော့ကြတော့ဂျောင်းမာပြည်မှာကဟိုတိုင်းပြည်တွေကမကောင်းတော့ဒါတကြောင်ကိုနေနှောင်းတက်တာတကြောင်ဝဲရဆန်းစားတော့လာပြင်ပြေကြတော့ဒီဘက်တရုတ်ပြည်ဘက်ကိုပဲအများဆုံးတက်လာကြပဲ
မြန်မာနိုင်ငံအောက်ပိုင်းကလာသူတွေကတော့စစ်ဖြစ်ပွားနေတဲ့နေရာတွေကိုဖြတ်တန်းရတဲ့အတွက်အတော်လေးအခက်အခဲဖြစ်ကြတယ်လို့သူကပြောပါတယ်မြန်မာလောက်ဝကကပေးတဲ့နေဆက်တပတ်ဖြတ်တန်းခွင့်ကိုရဖို့အတွက်လဲမူဆယ်မြို့ပေါ်မှာတလာနီးပါးထပ်ပြီးစောင့်ဆိုင်းရတယ်လို့ဆိုပါတယ
်။မလွယ်ဘူးရ။တော့လည်းမမိုးရွာလို့ဒေလီကစားလေးတွေပြုတ်ပါသွားလို့အဲတဝဲပါညာဖြစ်လို့ဟေ့ဆိုရင်တော့တော့လည်းမှာတော့၄ည၅ညနေလုံးအဲ့ရတယ်။သိုးတာကခုနမလူရှိပဲ24မိုင်အကွာမှာရှိတဲ့မိုင်းရနေပြီးတော့ဒီမိုင်းမကြီးကဒါလူလူကင်းနေတဲ့တော့လုံကြီးပေါ့နော်။ကားလည်းဘယ်နဲ့မရှိဘူး။ဒုက္ခဖြစ်လို့တော့မဘယ်ကူညီတောင်းတော့မှမပြီးတော့လမ်းကြီးတဲ့ကိုဆက်မတင်၃ည၅ကြာသွားတယ်။
တပတ်ဖြတ်တန်းခွင့်ရပြီးရင်တောင်နေဇက်ကိတ်ပေါက်အထိတရုတ်တထေးတွေကိုယ်တိုင်လာခေါ်မှပဲတရုတ်လာဝကရဲ့အစစ်အစေးအဖမ်းအဆီးမခံရဖို့စိတ်ချရတယ်လို့ယူနန်ပြည်နယ်မန်စီမြို့မှာအလုပ်လုပ်နေတဲ့မြန်မာတဦးကပြောပါတယ
်အခုလောလောဆယ်တော့ဒီမှာဆူရုံမှာတော့ဒီတပတ်ကတ်တမားတွေပြင်းနေဘူးပြီးတော့ဗာလဲဒီအထယ်စိတ်လုံးမှာတော့ကုန်ကြီးကြတော့ရပါတပတ်ကတ်တမားတွေဒါပေမဲ့ရွှေလျားဒီမှာဆက်လာဖို့ကလမ်းနာနည်းနည်းချက်ချင်းရှိတယ်ဗောနောတဖေးကိုယ်တိုင်ကအမခံမှာတက်ခွင့်ရတာပေါ့နော်အမေမတပတ်ကတမားလေတဖေးတွေကနဲစိုက်သေးတဲ့ဟာတွေကတော့ဒီများအစိတ်နဲ့မခံချင်တော့စိတ်ခွင့်မပေးဘူးနော်ရင်းနေရ
တရုတ်ရွာငွေဈေးကလည်းမြန်မာငွေနဲ့လဲရမှာဈေးတက်လာပါတယ်တရံကိုမြန်မာကျပ်ငွေ630ဖြစ်လာတဲ့အတွက်တလကိုရွာ2000လောက်ရရင်ပြည်တွင်းမှာတက်ပို့ပြီးအဆင်ပြေကြောင်းရွှေလီမှာအလုပ်လုပ်နေတဲ့အလုပ်သမားတချို့က VOA ကိုပြောပါတယ်ဒီဘအလုပ်သမားတွေကိုတရားဝင်လက်ခံထားတဲ့တရုတ်အစိုးရဟာ ယူနန်ပြည်နယ်တဲကကုန်ထုတ်လုပ်ငန်းတွေအတွက်မြန်မာအလုပ်သမားတွေကို MOU စာချုပ်နဲ့တရားဝင်ခေါ်ယူဖို့ရှိနေပါတယ်မြန်မာဘက်ကလည်းအလုပ်သမားဆီလွတ်ဖို့အတွက်နိုင်ငံနားလည်မှုစာချုပ်လော MOU ကိုလက်မှတ်ရေးထိုးထားတယ်လို့မြန်မာအလုပ်သမားရေးဌာနဘက်က VOA ကိုမကြားသေးမီကအတည်ပြုပြောဆိုထားပါတယ်
အမေရိကန်ပြည်ထောင်စုမှာခရီးလူငယ်ပြစ်ခတ်ခံရမှုနဲ့ပတ်သက်ပြီးတရားမျှတမှုလိုလားတဲ့အကြောင်းယူတီကာခရီးလူမှုအဖွဲ့အစည်းကတောင်းဆိုနေကြတဲ့အကြောင်းကိုလည်းနားဆင်ကြည့်ရှုကြရအောင်ပါ။နယူးယောက်ပြည်နယ်ယူတီကာမြို့က၈တန်းချောင်းသားအရွယ်ခရီးလူမျိုးမောင်ညာမွေးကိုလမ်းမှာရဲကမင်းမြန်းစစ်ဆေးစဉ်ရဲတပ်ဖွဲ့ဝင်တဦးရဲ့ပြစ်ခတ်မှုကြောင့်တေဆုံသွားရတဲ့ဖြစ်ရပ်အတွက်အမှုမှပေါ်ပေါက်စေလိုပြီးတရားမျှတမှုမှုရဖို့လိုလားတယ်လို့ယူတီကာမြို့ခရီးလူမှုအဖွဲ့အစည်းကတောင်းဆိုလိုက်ပါတယ်ပြီးခဲ့တဲ့တောက်ကြနေညကဖြစ်ခဲ့တဲ့ပြစ်ခတ်မှုအတွင်းရဲတွေရဲ့လောက်ရကမှန်ကန်မျှတမှုရှိရလားဆိုတာကိုရဲတပ်ဖွဲ့အတွင်းမှရောနယူးယောက်ပြည်နယ်ရှစ်နေချုပ်ရုံးကပါစုံစမ်းစစ်ဆေးနေချိန်မှာအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်ကိုညံဝင်းအောင်ကတင်ပြထားပါတယ်ရှင်
အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်ယူတီကာမြို့ကအသက်73နှစ်အရွယ်ကရင်လူမျိုးမောင်ညာမွေးသေဆုံးခဲ့ရတဲ့ဖြစ်ရပ်မှာရဲတပ်ဖွဲ့ဝင်တွေရဲ့လုဆောင်ချက်ကလုပ်ပိုင်ခွင့်အာဏာကိုအလွန်ကျုံတုံးခဲ့တယ်လို့သုံးသပ်မိတဲ့အတွက်မောင်ညာမွေးသေဆုံးမှုအတွက်တရားမျှတမှုရစေလို့ကြောင်းယူတီကာမြို့ကရင်လူမျိုးအဖွဲ့အစည်းရဲ့ဒုဥက္ကဋ္ဌစောဒန်နီယာကပြောပါတယ
်ကျွန်တော်တို့အတိအကတောင်းဆိုချင်တာပြောပါတော့ဒီ justice ပေါ်ညာမွေးနော်တရားဥပဒေဒီအင်ဂျက်ကိုမမှန်ကကန်ကျွန်တော်ချမ်းမဖို့ဆိုလိုချင်တာကဒီဟိုအာနာကိုပေါ့နော်သူတို့စီမှာရှိတဲ့ဒီဥပဒေကိုအလွဲသုံးစားလုပ်တဲ့ဒီရဲတွေကိုပေါ့နော်သူတို့ထိုက်တန်တဲ့ပြစ်ဒဏ်ပေါ့နော်ထောင်ဒဏ်ဆိုတော့ထောင်ဒဏ်ပေါ့နော်အဲချမ်းမဖို့ဒီရဲတွေနောက်ပိုင်းအဲ့လိုမျိုးပေါ့နော်နောက်ထပ်ဘယ်ညာမှမလုပ်ဖို့ရဲပြီးလို့ရှိရင်ဒီစုံစမ်းစစ်ဆေးမှုတွေပေါ့ဗျာစုံစမ်းစစ်ဆေးမှုတွေကျွန်တော်ပြည်သူလူထုကိုပွင့်လင်းမြင်သာဇွာနဲ့ချပြဖို့ရှင်းပြဖို့ပေါ့เนาะဒီကျွန်တော်တို့ဒီမျိုးမှရှိတဲ့ဘယ်လိုပြောတက်ဆိုင်တဲ့ကျွန်တော်တို့ထိတွေ့ဆက်ဆံနေတဲ့ပုံမှာတော့ဟိုသူတို့ကဒလိဒစားတော့ရှိပါတယ်ဒါပေမဲ့တစ်ချိန်တည်းမှာလည်းကျွန်တော်တို့အပေါ်ပေါ့เนาะသူတို့ရဲ့ဒီအမြင်တွေကတော့ဘယ်လိုပြောမလဲမတိမတာခွဲခြားမှုတွေရှိရပြဗျာဒါကတော့ကျွန်တော်တုံ့တက်ချက်ပေါ့เนาะဒါကျွန်တော်တုံ့တက်ချက်ပ
ါယူဒီကာရေးတက်ဖွဲ့တာဝန်ရှိသူတွေကတော့မောင်ညာမွေးလက်ထဲမှာသနတ်တွေ့ရှိခဲ့တာကြောင့်ပြစ်ခတ်လိုက်ရတာဖြစ်တယ်လို့သတင်းစာရှင်းလင်းပွဲမှာမြို့ကန်တွေကိုရှင်းပြခဲ့ကြောင်းစောတန်နီယာကဆိုပါတယ
်အဲဒီကောင်လေးစီမှာတနတ်တွေ့ရယ်တနတ်ထုတ်တာတွေ့ရတဲ့အကြောင်းမလို့သူတို့ကနေပြီးတော့သူ့ကိုဝန်စားပေါ့နော်လုံထွေးပြီးတော့ဖြစ်တဲ့ချိန်မှာအဲမှာသူတို့ဘက်ကနေပြီးတော့တနတ်တစ်ချက်ဖြစ်တယ်ပေါ့နော်တနတ်ဖြစ်သွားပြီးတော့မကြခင်မှာပဲဆင်းရောက်ပြီးတော့အာကျွန်တော်ညီလေးအာညမွေရဆုံးသွားတယ်ပေါ့နော်သူတို့တဲ့နေ့ရှင်နေမှာလောက်တဲ့အချိန်မှာဗာပြောလဲဆိုတော့ကျွန်တော်တတိထားမိတာကတော့ဒီတော်လေးကဒီရဲတွေကိုတတ်နိုင်တဲ့အချိန်နဲ့ပေါ့နော်ဒါကတော့ဒါသူတို့ဘက်ကနေပြထင်မြင်ယူဆချက်ပေါ့ဒါပေမဲ့ကျွန်တော်တို့ဒီဘေးကနေပြီးရောပေါ့နော် by standard ရိုက်ထားတဲ့ဗီဒီယိုရကြည့်လို့ရှင်ကလေးကတော့ဟိုကျွန်တော်တွေ့ပြီးတဲ့အတိုင်းပဲသူကညီကြီးပေါ့ချော်လဲကြောက်ပါပြီပထမရဲတစ်ယောက်ကနေပြီးတော့အာလာပြီးတော့ကျွန်တော်ဗီဒီယိုမှာတွေ့တဲ့အတိုင်းပဲပေါ့ဗျာအပေါ်နေပြေပြီးတော့တော်နေချန်နဲ့နောက်ကလက်ပြီးတော့ထိုးရဲထိုးပြီးတော့ဒုတိယရေအဝင်လာပြီးတော့အနိကတနနဲ့ပြတ်တာပေါ့နော်ဒါကျွန်တော်တို့ဒီဟိုဘေးဘက်ကနေဘိုက်စတန်တော့ရိုက်ထားတဲ့ဗီဒီယိုကနေပြီးတော့ကျွန်တော်တွေ့ရပါပေါ့နော
်ဒါပေမဲ့ရဲတပ်ဖွဲ့ဝင်တွေကိုချိန်ရွယ်ခဲ့တဲ့တနတ်ဟာအစ်စ်နီဘာတူတဲ့ Glock 17 Gen 5ပြောင်းတူတနတ်အတူဖြစ်ကြောင်းနောက်ပိုင်းစုံစမ်းစစ်ဆေးမှုတွေမှာသိခဲ့ရပါတယ်ဒိုနိုဗန်အလီရန်ကျောင်းကနေပြီးခဲ့တဲ့ဇွန်လကုန်ပိုင်းကမှရှစ်တန်းကိုအောင်မြင်ခဲ့ပြီးလာမယ့်စက်တင်ဘာလမှာအထက်တန်းတက်ဖို့ပြင်ဆင်နေတဲ့မောင်ညာမွေးရဲ့ဖြစ်ရပ်အတွက်ဝန်ထဲကြီးဝဲအားကြောင့်နဲ့ရဲရီရဲ့လုပ်ရက်ကလူတာထက်အင်အားပိုသုံးခဲ့တယ်လို့မြင်ရကြောင်းစောဒန်နီယာကရှင်းပြပါတယ
်။ဟိုဘယ်လိုပြောမလဲ။ဟိုတကယ်ပဲဝန်ထဲကြီးခွဲရတယ်။နော်ဒီကလေးတယောက်ကိုရဲသုံးဝန်းကနေပြီးတော့ဗောနော်အပေါ်ကနေလည်းဖိရန်ထိုးတယ်မကသေးဘူးဒီလောက်လဲကြနေရဲ့ကလေးကိုသူကအနီးကတန်းတန်းနဲ့ပြတ်တက်တယ်ဆိုတာတော့ဒါကတော့လူသားတယောက်အနေနဲ့ပေါ့တာမန်လူသားတယောက်အနေနဲ့ဒါစဉ်းစားဉာဏ်ရှိတဲ့လူသားတယောက်အနေနဲ့ကတော့ကျွန်တော်တို့အားလုံးဆုံးဖြတ်နိုင်တယ် common sense လို့ခေါ်တာပေါ့နော် common sense ရတယ်ကျွန်တော်ကြည့်မယ်ဆိုရင်ဒါလားဒါဒီလိုမျိုးဖြစ်တယ်လားမဖြစ်တယ်လို့ကျွန်တော်တို့အားလုံးသိတာပဲဟိုဒီကလေးတယောက်ဘယ်လောက်ပဲရှိနေချင်းမြေကြီးဥမှာလဲကြနေပြီသူတို့ကတယောက်ကဖိတာနေပြီเนาะသူတို့ဒါသူ့မတိုင်းပြောရရင်ဗျာသူတို့ဒီကလေးကို တကယ်ပဲဟောစားပါသူကိုလုံးနေဖိတာပဲသူအားနေပဲသူချုပ်နိုင်ပြီဟိုပွင့်လည်းပြတနက်ကလာအဲ့လိုမျိုးပေါ့နော်မပြတ်တယ်အောင်ဒီလောက်အထိဟောစားပါနော်တနက်နဲ့ထုတ်ပြရတော့မဖြစ်တယ်အောင်လို့ကျွန်တော်မြင်ပါတယ်အာရဲရတဲ့ထုတ်ပြတဲ့တည်းကဘာပြောလဲဆိုဒီတနက်ကကျွန်တော်တို့ဟောစားလေတနက်ပေါ့နော်ဟို pallet gun လို့ခေါ်ရလေကျွန်တော်ကလေးကစားလေတနက်အဲ့ဒါဟိုပေါ့နော်တော့ဘလို့တို့ပြောရကြရတော့ဒီတနက်ကတကယ်ဟောစားတော့တနက်လိုမျိုးပုံပေါ်ရပေါ့နော်အဲ့မဲ့တကယ်ကြည့်တော့တကယ်တနလားဆိုရလဲတကယ်တနမဟုတ်ဘူး
။မောင်ညာမွေးဟာတိုင်းမြန်မာနယ်စပ်ကရင်ဒုက္ခသည်စခန်းမှာမွေးဖွားကြီးပြင်းလာခဲ့ပြီးအမေရိကန်ကိုရောက်လာတာ9နှစ်ကျော်8နှစ်လောက်ရှိပြီလို့သိရပါတယ်။လောလောဆယ်သူ့ရုပ်အလောင်းကိုယူရီကာမြို့ Coast Street မှာရှိတဲ့ AA တိုက်မှာထားရှိပြီးဇူလိုင်လ6ရက်စနေနေ့မှာဒဂျိုမှာဖြစ်တယ်လို့သိရပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြောပြပေးခဲ့တာပါရှင်။American ပြည်တော်စုမှာတော့အမျိုးသမီးဘောလုံးဘွဲတွေပို့ပြီးတော့လူချိတ်များရေပန်းစားပြီးတိုးတက်အောင်မြင်လာနေတာနဲ့အမျှနောက်ထပ်ဘောလုံးကစားတဲ့မိန်းကလေးတွေအရင်ကထက်ပိုများလာနေပါတယ်။ဒီထဲမှာထိုင်းနယ်ဘွား American နိုင်ငံသူ Madison Casting ဟာလည်းဘောလုံးကိုငယ်ငယ်ကတည်းကကစားလာခဲ့ပြီး American ချီးစားဘောလုံးလောကတဲ့ကိုထိုးဖောက်ဝင်ရောက်ဖို့ရည်မှန်းထားတဲ့အာရှနယ်ဘွား American အနေငယ်တဲ့ကတဦးဖြစ်ပါတယ်။ Warren Kana Chakran သတင်းပေးပို့ထားတာကိုတော့ကိုရန်နိုင်ကပြောပြပေးပါမယ်ရှင်။
ထိုင်းနိုင်ငံအမေရိကန်နိုင်ငံသူမက်ဒီဆင်ကက်စတင်ဟာအမေရိကန်ကအထက်တန်းကျောင်းအမျိုးသမီးဘောလုံးပြိုင်ပွဲတွေနဲ့ ECNL လို့ခေါ်တဲ့လူငယ်ဘောလုံးပွဲတွေမှာကစားနေတဲ့သူတူဖြစ်ပြီးတော့ကိုကိုကိုယုံကြည်မှုရှိတာဘောလုံးကစားရတာပျော်တာနဲ့ဘောလုံးကိုပိုင်ပိုင်နိုင်နိုင်ကျွန်းကျွန်းကျင်ကျင်ကစားတတ်တာတွေကဘောလုံးကစားရမှာသူ့ရဲ့ထူးခြားချက်တွေဖြစ်တယ်လို့မိဖုရားတွေကပြောပါတယ်အသက်16နှစ်အရွယ်သာရှိသေးတဲ့မက်ဒီဆင်ကက်စတင်ဟာအင်ဒိုနီးရှားနိုင်ငံမှာအခုနှစ်ကျင်းပခဲ့တဲ့ U17 အာရှအမျိုးသမီးဘောလုံးပွဲမှာထိုင်းအသင်းကနေဝင်ကစားခဲ့တာပါအဲ့ဒီပြိုင်ပွဲမှာထိုင်းတဲ့ဘုံမဆွဲခဲ့ပေမဲ့လည်းသူမကလေကိုသွင်းယူခဲ့ပြီးတော့ဒီပြိုင်ပွဲမှာရတဲ့အတွေ့အကြုံတွေကတကယ်ကိုထူးခြားတယ်လို့သူမကပြောပါတယ
် It was not real to me. I would have never thought in my life that I would have made a
change. ကျွန်မတို့တော့တကယ်ကိုမယုံနိုင်လောက်အောင်ပါပဲ။ကျွန်မအနေနဲ့ကိုယ်နိုင်ငံအသင်းအတွက်အထူးသဖြင့်ထိုင်းဘောလုံးအသင်းအတွက်ကစားဝင်ရပြီးကျွန်မရဲ့ပွဲဥထွက်ပွဲစဉ်မှာဂိုးသွင်းနိုင်လိမ့်မယ်လို့ကျွန်မဘယ်တော့မှမတွေးမိခဲ့ပါဘူး
။ Number 6 Madison Cassie.
မဂန်ဘီရောစုမြောက်ကရိုင်လိုင်းနာပြည်နယ်မှာတော့သူမဟာသူမရဲ့အထက်တန်းကျောင်းဖြစ်တဲ့ Wesleyan Christian Academy ဘောလုံးအသင်းနဲ့ NC Fusion ဘောလုံးကလပ်အသင်းတွေအတွက်ရှေ့တန်းတိုက်စစ်မှုအဖြစ်နဲ့ကစားနေတာဖြစ်ပါတယ်။ North Carolina Fusion ဘောလုံးအသင်းရဲ့နီးပြ John Pardini ကတော့ Casting နဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ်
For me, I've seen the most growth in her maturity with how she approaches training, with how she looks at the game.
လေ့ကျင့်မှုတွေကိုသူဘယ်လိုလုပ်တယ်၊ဘွဲကိုသူဘယ်လိုလေ့လာချင်းကပ်တယ်၊ကစားသမားတယောက်အနေနဲ့ဘယ်လောက်ထိတိုးတက်ပြောင်းလဲလာသလဲဆိုတာတွေနဲ့ပတ်သက်ပြီးသူရန်ရင်းကျက်လာတယ်ဆိုတာကိုကျွန်တော်တွေးခဲ့ရပါတယ
်။ Casting ဟာအသက်၄နှစ်အရွယ်မှာကတည်းကဘောလုံးစကစားခဲ့ပြီးတော့အချိန်တိုးတိုးအတွင်းမှာပဲဘောလုံးကစားတာကိုသူအရန်သဘောကျသွားခဲ့တာဖြစ်ပါတယ်။အခုခါမှာတော့သူဟာတပတ်ကို၈နိုင်ကနေ10နိုင်အထိလေ့ကျင့်နေတာဖြစ်တယ်လို့လည်းပြောပါတယ
် It's not what other people see like on the field but it's how much you work when no one is watching
ဘောလုံးကစားတာကိုဘလောက်ကြိုက်တယ်မကြိုက်ဘူးဆိုတာကကိုင်းထဲမှာသူများတွေမြင်နေရတာလောက်ပဲမဟုတ်ပဲဘယ်သူမှကြည့်မနေတဲ့အချိန်မှာလဲကိုဘလောက်လေ့ကျင့်နေဆိုတာနဲ့ဆိုင်ပါတယ်ဆိုတော့ဒါကဘာနဲ့တူလဲဆိုတော့တငယ်ချင်းတွေအပြင်သွားလည်ပတ်နေတဲ့အချိန်မှာကိုကအလုံးလုံးနေရတာနဲ့တူပါတယ်ပြီးတော့လေ့ကျင့်ပြီးသွားရင်တော့နောက်ထပ်ထက်ပြီးတော့လေ့ကျင့်ချင်းနေတာပ
ါဒီနေ့ညရာဒီမှာတော့ casting ကို NC Fusion အသင်းကသူတို့အသင်းမှာကစားဖို့ကမ်းလှမ်းခဲ့ပါတယ် NC Fusion အသင်းဟာ American ခြေစားဘောလုံးပြိုင်ပွဲအဆင့်မရောက်ခင်ကစားကြတဲ့ USLW လို့ခေါ်တဲ့ American မျိုးသမီးဘောလုံး League ပြိုင်ပွဲတွေမှာဝင်ပြိုင်နေတာဖြစ်ပြီးတော့အခုလိုပြိုင်ခွင့်ရတဲ့အတွက်သူ့အနေနဲ့ခြေစားဘောလုံးသမားဖြစ်လာဖို့ဆိုတဲ့သူ့ရဲ့အိမ်မက်တွေလက်တွေဖြစ်လာဖို့အတွက်လည်းခြေလမ်းတစ်လမ်းပို့ပြီးတော့နှီးဆက်လာပြီလို့ပြောရမှာဖြစ်ပါတယ်အခုချိန်ထိတော့အာရှနယ်ပေါင်းအမေရိကန်နိုင်ငံသားအမျိုးသမီးဘောလုံးသမားတွေတဲကတချို့အနည်းငယ်လောက်ပဲအမေရိကန်အမျိုးသမီးလက်ရွေးစင်အသင်းမှာကစားနေတာဒါမှမဟုတ်အမေရိကန်အမျိုးသမီးခြေစားဘောလုံးပြိုင်ပွဲတွေမှာကစားခွင့်ရတာတွေဖြစ်ပါတယ်ကက်စတင်းကလည်းခြေစားဘောလုံးသမားဖြစ်လာဖို့အတွက်ဆန္ဒပြင်းပြနေသူတူဦးဖြစ်ပါတယ
် I don't see myself as different from anyone else it's not about
ကျွန်မလည်းတခြားလူတွေနဲ့အတူတူပါပဲဘာမှကွာတယ်လို့မမြင်မိပါဘူးကိုကဘာလူမျိုးဘယ်လိုပုံစံဆိုတာထက်ကိုဘလောက်ကြိုးစားတယ်ကိုဘလောက်ကောင်းကောင်းကစားနိုင်တယ်ဆိုတာနဲ့ပဲဆိုင်ပါတယ
်ကက်စတင်းကတော့သူ့အနေနဲ့အခုလိုအမျိုးသမီးဘောလုံးဖွံ့ဖြိုးတိုးတက်ရေးမှာပါဝင်ခွင့်ရတဲ့အတွက်စိတ်လှုပ်ရှားမိတယ်လို့လည်းပြောပါတယ်အမျိုးသမီးဘောလုံးပြိုင်ပွဲတွေဟာအမေရိကန်မှာပိုပြီးတော့ရေပန်းစားလူကြိုက်များလာုံနဲ့မဟုတ်ပဲမိန်းကလေးတွေအတွက်လည်းအပြုသဘောဆောင်တဲ့အကျိုးဆက်တွေကိုရရှိလာနေတာဖြစ်ပါတယ်ခင်ဗျာ
VOA American တန်ခါနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်းအဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်းကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်းတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်ရေးမြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ပြည်ရေးမြန်မာအီးမေးလ်လိပ်စာ bambi@viewnews.com ဒါမှမဟုတ်ရင်လည်းပြည်ရေးမြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစီရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
။မင်္ဂလာမနက်ခင်ဗျာရှင်။ VOA American တန်ရဲ2024ခုနှစ်ဇူလိုင်လ3ရက်ဗုဒ္ဓနေ့မနက်ခင်းစီစဉ်တွေကိုလိုင်းတိုမီတာ24.50-51တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းမှာတော့မြေကြီးဩဇာယူကရိန်းမြန်မာနိုင်ရှင်ချက်အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်တို့ကိုနားဆင်ကြည့်ရှုကြရမှာဖြစ်ပါတယ်။အရင်ဆုံးတော့မြေကြီးဩဇာအစီအစဉ်ပါရှင်။မြန်မာနိုင်ငံရဲ့စိုက်ပျိုးရေးထွက်ကုန်သီးနှံတွေတင်ပို့ရောင်းချနေရတဲ့အဓိကနေဆက်ကုန်သွယ်ရေးလမ်းကြောင်းအလုံးပြည်တွင်းစစ်ကြောင့်ပိတ်ကုန်တဲ့အတွေ့တောင်သူလယ်သမားတွေအနေနဲ့သီးနှံဈေးကွက်မရှိတော့မှကိုအခုစိုက်ပျိုးရာသီစတင်ကြတဲ့ကစိုးရိမ်နေကြပါတယ်။ဒီအကြောင်းကိုခင်မောင်စုံမင်းကဒီသတင်းပတ်မြေကြီးဩဇာအစီအစဉ်ကနေတင်ဆက်ထားပါတယ်ရှင်။
မနက်ငယ်ကစိုက်ပျိုးထွက်ကုန်သီးနှံတွေဟာဖွံ့ဖြိုးပြီးနိုင်ငံတွေကိုရေချောင်းကနေတင်ပို့ရောင်းချနိုင်တာကအင်မတန်နည်းပါးပြီးနေဆက်ကုန်သွယ်ရေးကသာအဓိကအားကိုးနေကြရတာပါနေဆက်ကုန်သွယ်ရေးဆိုရမှာအဓိကတရုတ်နိုင်ငံတဲကိုပို့ရတာကအများဆုံးဖြစ်ပြီးထိုင်းနိုင်ငံကတော့ဒုတိယအများဆုံးဖြစ်ပါတယ်အိန္ဒိယနေဆက်ကုန်သွယ်ရေးမှာလည်းပဲမျိုးစုံအဓိကတင်ပို့ကြတာတွေ့ရပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကတော့ကြံနေဆက်တွေလောက်မဖွံ့ဖြိုးပေမဲ့ရခိုင်ပြည်နယ်အနေနဲ့ကတော့အားထားရတဲ့အတိုင်းအတာရှိပါတယ်။နေဆက်ကုန်သွယ်ရေးနဲ့ရောင်းချရတဲ့အတွက်မြန်မာဘက်ကသီးနှံတွေရဲ့အကြီးအသေးကိုတိတိကျကျတိုင်းတာစစ်ဆေးတာနှဲပါပါတယ်။အဲ့ဒီအတွက်မြန်မာပြည်တွင်းကစိုက်ပျိုးရေးထွက်ကုန်တွေဟာအခွင့်အရေးတစ်ခုလိုဖြစ်နေပါတယ်။ဒါပေမဲ့လည်းအခုအခါမှာတော့စစ်ကောင်စီစကားစားနဲ့တိုင်းရင်းသားလက်နက်ကင်တပ်တွေပြိပခါဖြစ်ပွားနေပြီးအဲ့ဒီအဓိကနေဆက်ကုံသွယ်ရေးလမ်းအလုံးပိတ်ကုန်ပါတယ်အခုချိန်ဟာအဓိကစီထွက်သီးနှံတွေဖြစ်ကြတဲ့နှမ်းမြေပဲစတင်စိုက်ပျိုးပြီးဖြစ်တယ်လို့ဒေသတချို့မှာလည်းပြိုးစဘာတွေစိုက်ပြီးထောင်ဖို့တာဆူးနေကြပါပြီဒါပေမဲ့လည်းတောင်သူလယ်သမားတွေအနေနဲ့အဓိကဈေးကွက်ဖြစ်တဲ့နေဆက်ကုံသွေးကြီးလုံးလို့မရရင်ဈေးကောင်းကောင်းမရပဲအကျိုးအမြတ်မရှိမှကိုစိုးရိမ်နေကြပါတယ်တကယ်လို့သာသီးနှံပေါ်ချိန်မှာနေဆက်လမ်းတွေပြန်မဖွင့်ရင်တော့ထွက်သမျှသီးနှံအများစုဟာပြည်တွင်းဈေးကွက်တစ်ခုပဲရောင်းเสียကြံတော့ပါတယ်ဒီလိုအခြေအနေနဲ့ပတ်သက်ပြီးညီလက်ဒေသကစီထွက်သီးနှံစိုက်ပျိုးတဲ့တောင်သူတို့ကအခုလိုပြောပါတယ်
အာမနေစားမထွက်ရရင်ဈေးကောင်းမရနိုင်ဘူးတေချာရတာပြည်တွင်းဈေးကွက်ကတော့အားတောင်သူကမတောင်သူကရှုံးတော့ဘူးနိုင်ငံကြီးဒီတိုင်းနိုင်သွားရင်နေစားစိတ်တွေမဖွင့်ရင်ဈေးကောင်းမရနိုင်ဘူးနှမ်းတဲ့နှစ်သိန်းပတ်ချလဲမှမရောရင်ရှုံးတယ်ကိုရင်းနီးတာနဲ့လေအာရမှနဲ့တွေ့လိုက်တော့နှမ်းတဲ့နှစ်တိုင်းလို့ရရင်နှစ်သိန်းပတ်ချလဲတော့ရအောင်ကျန်မှလုံးမစုံမကျန်ဘူးအဲ့လိုအဲ့လိုတွေ့ကြည့်ထားတယ်။ငါမကိုက်နိုင်တော့ဘူး။အဲ့နေဆက်မှမထွက်ရရင်ဟိုဘက်မှမပွေလင်းရင်မကိုက်နိုင်ဘူး။ခုနှစ်ကြမျိုးစားဈေးတွေကြီးခဲ့လေ။အာမျိုးစားဈေးက NBK ပေါ့ NBK 15ဘတ်ကဲ15ဘတ်လေတလုံးကို35,000လို့36,000လို့အဲ့လိုတွေရှိတာ။အများရယ်အပလဲဟိုဘက်ပဲနေတယ်ပလဲဆိုတဲ့အဖြူပေါ့ကွာ။အဲ့ဒါတလုံးက9,000-9,800တသိန်းယူရီးယားယူရီးယားဟုတ်တယ်။လူတယောက်ရဲ့လောက1,000ခွဲအထက်မှရှိတယ်။အာနန်းပဲနေရတော့ခုနပြောတယ်လို့နေစားကုံတွယ်မှုစကံကုံတွယ်ရေးအဆင်မပြေရေးတောင်းသူတွေအဆင်မပြေဘူးပုံတွေရတာပြည်တွင်းနေလက်ပတ်လက်ပတ်ပြီးတော့ရောက်ချနိုင်မယ်ဆိုရင်ပြည်တွင်းဈေးကွက်အဆင်လောင်နေရတော့မြတ်မကြံနိုင်ဘူးပေါ့အဲ့တဘောပေါ့လုံးလုံးရှုံးပြီပေါ့
ဆိုင်ပြိုရေးလုပ်ငန်းတွေမှာမြေစီဓာတ်မြေဩဇာအပါအဝင်သွင်းအားစုလို့ခေါ်တဲ့ပစ္စည်းတွေဝယ်ယူရတဲ့ဈေးနှုန်းတွေဟာလည်းခေါင်ခိုက်အောင်ဈေးတက်နေတဲ့အတွက်တောင်သူတွေအခက်အခဲတွေတွေ့နေရပါတယ်ဒါအပြင်လုံသားရှာပါတဲ့အတွက်ရှိတဲ့လေယာဉ်လုံသားတွေကိုဈေးကြီးပေးပြီးငှားနေရပါတယ်။အဆိုးဆုံးကတော့လောင်စာဆီဈေးတွေအတက်ကျတဲ့အတွက်လေယာဉ်သုံးဆက်မှုပစ္စည်းငှားရမ်းကတွေကိုတောင်သူအများစုကမတတ်နိုင်ကြလောက်အောင်ဖြစ်နေပါတယ်။အဲ့ဒီလိုဆက်မှုလေယာဉ်ကိုအားကိုးတဲ့အတွက်ဟိုးအရင်ကတည်းကမီယိုဖလာတွဲဖက်လုတ်ကင်လာကြတဲ့ကျွဲနွားခိုင်းနွားတွေလည်းရှာပါကုန်ပါတယ်။ဒီလိုအနေအထားဖြစ်စဉ်တွေကြောင့်လေယာဉ်လုပ်ငန်းစိုက်ပျိုးရေးဟာတဖြည်းဖြည်းကျဆင်းလာခဲ့တာဖြစ်ပါတယ်။ထွက်ရှိသမျှသီးနှံတွေအလုံးဟာနေဇက်ကုံတော်ကြီးအပေါ်မိကိုနေကြရပါတယ်။ဒီလိုအခြေအနေနဲ့ပတ်သက်ပြီးမြေလက်ဒေတာကအွန်လိုင်းစိုက်ပျိုးရေးဂျာနယ်ရဲ့အရီဒါတူကအခုလိုပြောပါတယ်
။အဲအများသောအားဖြင့်ပြောရင်တရုတ်နေဇက်တို့ပင်မျိုးစုံဆိုရင်အိန္ဒိယလိုအဲ့လိုသွားလိမ့်သွားတာရှိတယ်။ခုလိုတိုက်ပွဲတွေဖြစ်နေတော့အဆင်မပြေလောက်ဘူးပေါ့။အဲ့လမ်းပတ်ဆက်သွေးကိုပမျိုးချက်သွားလာရောက်ဝယ်နေမှုကတော့ပြည်ကြီးမင်းသွားတယ်လို့ပြောရပါတော့။ခီလမ်းမဆက်သွေးမကောင်းဘူးဆိုရင်အယောင်ကြီးဝယ်တာမှာတော့ထိခိုက်နေတာမျိုးရှိမှာပေါ့ဝယ်တဲ့လူကလည်းလမ်းမဆက်သွေးမကောင်းတော့မဝယ်ဘူးလေသိနိုင်ရမယ့်တောင်သူတွေကတော့ခက်ခဲရှိမှာပဲဈေးစင်းလုံးကအကျပဲကိုရင်ဆိုင်ရမှာပေါ့ခုလောလောဆယ်တွေထားရဆိုတော့ကောင်းလာနေပြားဒီတက်ကောင်းလာနေဆိုတော့မရှိသေးဘူးပေါ့ဘာသာတရုတ်ဈေးကတရုတ်ကဝယ်တဲ့ဈေးကွက်ပေါ်မှာမူကြီးပြီးလှုပ်ရှားတာ哦အဲ့လိုပဲခမ
တကယ်တော့မြန်မာဘက်ကစိုက်ပျိုးရေးထွက်ကုန်တွေကိုတရုတ်အပါဝင်နယ်စပ်ဒေသတွေကနေတင်ပို့ရောင်းချသလိုတစ်ဖက်ကလည်းစိုက်ပျိုးရေးစက္ကရိယာတွေစိုက်ပျိုးရေးသုံးပစ္စည်းတွေကိုနယ်စပ်ကနေပဲပြန်လည်တင်သွင်းကြတာတွေရှိပါတယ်အခုတော့နယ်စပ်လမ်းကြောင်းအလုံးစစ်ပွဲတွေနဲ့ပိတ်ကုန်တဲ့အတွက်ကြောင့်နှစ်ဖက်စလုံးကစိုက်ပျိုးရေးသုံးပစ္စည်းတွေအဝင်အထွက်ပိတ်ကုန်ပါတယ်ဒါကြောင့်စိုက်ပျိုးရေးမှာနယ်စပ်တစ်ခုတည်းအားကိုလုတ်ကင်တာဟာမမှန်ဘူးလို့တောင်သူလယ်သမားအရေးဆောင်ရွက်နေသူတဦးကပြောပါတယ်
ပြောရမယ်ဆိုရင်တော့ဒီနေဆက်ကုံတွေကြီးကိုနေဆက်ကုံတွေကြီးကိုအပြုပြီးတော့မှဒီရည်ရွယ်ပြီးစိုက်တယ်ပေါ့နော်ဒါပေမဲ့ဟိုကျွန်တော်တို့ကြေးရွာတွေမှာရှိနေတာကဒီအခုလက်ရှိတောင်သူတွေကတော့အဲ့ဒီနေဆက်ကုံတွေကြီးလမ်းကြောင်းတွေကိုအားကိုးပြီးတော့မှဟိုပတ်မနေနဲ့စိုက်ဖို့ဆိုတော့မဖြစ်နိုင်တော့ဘူးပေါ့နော်အဲစစ်တွေဖြစ်နေတဲ့အတွက်ကျောင်းရေးဝယ်တာတွေမှာအကုန်လုံးကျွန်တော်ကြေးပေးမဲ့လုံးလုံးမရဘူးပေါ့နော်နောက်နေဆက်ကုံတွေကြီးတွေတော့ရအောင်ဆောက်ဖို့မဖြစ်နိုင်တဲ့အတွက်လည်းဒီတောင်သူတွေကဒီ export quality တိနေတွေကိုရည်ရွယ်ပြီးရမှာစိုက်လို့ပြောလို့မရဘူး။ဒါကြောင့်မလို့အလုံးပြတ်နေတဲ့အချိန်မှာတောင်သူတွေနေနဲ့အင်မတန်ကိုခက်ခဲတဲ့အနေအထားမျိုးပေါ့နော်။ဆိုရမယ်ဆိုရင်ပြောရမယ်ဆိုတော့စက်ပြင်းကြီးကိုကြက်ကြက်ပြက်ပြက်လုပ်လို့မရတဲ့အနေအထားမျိုးလောလောဆယ်ရောက်နေတယ်လို့ပြောလို့ရပါတယ်။ဒီစက်ပြင်းကြီးကန္တာဖွံ့ဖြိုးတိုးတက်ဖို့ဆိုရင်နေဆက်ကုံတွေကြီးကကောင်းကိုကောင်းမှဖြစ်မယ်။နေဆက်ကုံတွေကြီးကိုပဲအားကိုးရတယ်။ကျွန်တော်တို့ကဒီဒီမော်ကြီးတွေနဲ့တကယ်ဟိုဒီအနောက်ဥရောပကိုပို့လာတော့ဂျပန်ကိုပို့လာတော့စိတ်ကူးမမြင်နိုင်သေးဘူးပေါ့။အဲ့လောက်ထိအောင်စိတ်ကူးမမြင်နိုင်တဲ့အချိန်မှာအိန္ဒိယနယ်စပ်တို့တရုတ်နယ်စပ်တို့ထိုင်းနယ်စပ်တို့ဒီ border trade တွေကိုနယ်စပ်ကုန်သွယ်ရေးကိုအားကိုးပြီးတော့မှဒီမြင့်တင်နေတဲ့ပထမအဆင့်ပေါ့နော်မြင့်တင်နေတဲ့ကာလမှာဒီလိုနယ်စပ်ကုန်သွယ်ရေးလမ်းကြောင်းတွေပိတ်သွားတဲ့အတွက်ဒီစိုက်ပျိုးရေးဟာကဏ္ဍဟာဘလို့မှတိုးတက်နိုင်စရာအကြောင်းရှိဘူးလို့ကျွန်တော်တို့သုံးသပ်ရပါတယ်။ဟိုတကယ်တင်မောင်းနဲ့ကုန်သွယ်တဲ့ export လုပ်တဲ့အဆင့်ကိုတောင်းမှတော့ဖို့နေနေသားသားဒီ border trade ကိုတောင်းမှကျွန်တော်တို့လက်လွတ်ဆုံးရှုံးနေရတဲ့အခြေအနေမျိုးဖြစ်သွားဘူး။စိုက်ပျိုးရေးကဏ္ဍတိုးတက်ဖို့အတွက်လိုအပ်နေသေးတယ်လို့ဒါသုံးသပ်လို့ရပါတယ
်။နေဆက်လမ်းကြောင်းအလုံးဟာတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေနဲ့ဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေကတစ်ဖက်စစ်ကောင်စီစကားစတပ်တွေကတစ်ဖက်တိုက်ပွဲတွေပြင်းထန်နေတဲ့အတွေ့အဲ့ဒီလမ်းကြောင်းတွေပေါ်မှာကုန်ကားတွေတန်းစီပိတ်ဆို့နေပါတယ်။အဲ့ဒီအတွက်ကုန်ကားတွေပေါ်မှာပါလာကြတဲ့ဖျဲသီးနဲ့သီးနှံတွေလည်းပျက်စီးကုန်ပါတယ်။ပြီးခဲ့တဲ့တစ်တုံညာနှစ်ကွန်စစ်စင်ရေးကို MNDAA ကိုကန့် TNLA တောင်းဖလောင်နဲ့ AA ရခိုင်အာရခတပ်တော်စတဲ့ညီနောင်မဟာမိတ်သုံးဘွဲ့ကစတင်ခဲ့ပြီးတဲ့နောက်လာရှိုးမူဆယ်ရှမ်းပြည်အရှေ့မြောက်တရုတ်နဲ့ကုန်သွယ်ရေးလမ်းမကြီးပိတ်ဆို့သွားပါတယ်။အဲ့ဒီနောက်ကိုကန့်ဘက်ကလမ်းတွေကလည်းဇက်တိုက်ပိတ်ကုန်ပါတယ်။တဆက်တည်းမှာပဲ KNU ကင်းတပ်ဖွဲ့တွေကမြ ாவ ူရီမြို့ကိုတိုက်ခိုက်ပြီးဒေါနာတောင်တန်းပေါ်ကိုစိုးမိုးထားလိုက်တဲ့အတွက်ထိုင်းမြန်မာကုံသွယ်ရေးအာရှလမ်းမကြီးလည်းပိတ်ဆို့သွားပါတယ်။တခါအိန္ဒိယနယ်စပ်ကုံသွယ်ရေးနှစ်သွယ်ဖြစ်တဲ့တမူးကလေးလန်းကိုလည်းဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေကစိုးမိုးပြီးခန်းပတ်မြို့ကိုသိမ်းပိုက်လိုက်ပါတယ်။ရခိုင်ပြည်နယ်ဘက်မှာလည်း AA အရခတပ်တော်နဲ့စစ်ကောင်စီစကားစတပ်တွေမောင်တော်မြို့တဝိုက်မှာတိုက်ပွဲတွေဖြစ်ပွားနေတဲ့အတွေ့ဘင်္ဂလားဒေ့ရှ်နယ်စပ်ကုံသွယ်ရေးပိတ်သွားပါတယ်။ဒီလိုအခြေအနေတွေကြောင့်နယ်စပ်ကုံသွယ်ရေးအလုံးပြန်လဲအသက်ဝင်ဖို့ကတော့လက်နက်ကိုင်ပြိပခါတွေချုပ်ငိမ့်မှသာဖြစ်နိုင်မှာပါ။ အဲ့ဒါမှသာမြန်မာနိုင်ငံရဲ့အဓိကစီးပွားရေးဖြစ်တဲ့လေယာစိုက်ပျိုးထုတ်ကုန်တွေပြန်လည်ပြီးဈေးကွက်ကောင်းတစ်ခုကိုရရှိမှာဖြစ်ပါတယ်ခင်ဗျာ
အခုတော့ယူကရိန်းမြန်မာနှိုင်းရှင်ချက်အစီအစဉ်ပါရှင်မြန်မာရေးဟာယူကရိန်းအရေးနဲ့ရှင်ရင်နိုင်ငံတကာအာရုံစိုက်ခံရမှုကဆက်လက်နှေးပါနေပါတယ်ဒီလိုနိုင်ငံတကာရဲ့အာရုံစိုက်မှုနဲ့အပြေးထောက်ခံမှုဟာသတင်းမီဒီယာတွေရဲ့ကန္တာအာဏာမှုကြောင့်သို့မဟုတ်သက်ဆိုင်ရာအစိုးရရဲ့နိုင်ငံတကာဆက်ဆံရေးလိုအပ်ချက်ကြောင့်ဖြစ်နိုင်လားဆိုတဲ့အပေါ်ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းရှင်ချက်အစီအစဉ်ကနေဟောင်းစာကတင်ဆက်ထားပါတယ်ရှင်
ယူကရိန်းနိုင်ငံရေးမှာဆိုရင်တမရဆလန်စကီကိုယ်တိုင်အခြားနိုင်ငံခေါင်းဆောင်တွေနဲ့တွေ့သွေ့ပြီးတော့ထောက်ခံမှုတွေရအောင်လုပ်နေပါတယ်အလားတူပဲ NUG အစိုးရနဲ့အာနာသိမ့်စစ်တပ်ကလည်းအာဆီယံနိုင်ငံတွေအပါအဝင်နိုင်ငံတကာအပြည့်ထောက်ခံမှုရဖို့အပြိုင်အဆိုင်စ조사နေကြပါတယ်ယူကရိန်းနဲ့မြန်မာအရေးဟာတူညီချက်တွေရှိနေသလိုကွဲပြားခြားနှက်ချက်တွေလည်းရှိနေပါတယ်။နိုင်ငံတကာရဲ့အာရုံစိုက်မှုနဲ့အားပေးထောက်ခံမှုတွေဟာသက်ဆိုင်ရာအဖွဲ့အစည်းတွေရဲ့ဆက်ဆံရေးအားနည်းချက်ကြောင့်လား။ဒါမှမဟုတ်နိုင်ငံရဲ့အကျိုးစီးပွားဆက်နွယ်နေမှုကြောင့်လားဆိုတာကိုအာနာသိန်းခါစမှာစစ်တပ်ရဲ့ဖမ်းဆီးတာကိုခံခဲ့ရမှုတဲ့သတင်းစာဆရာကိုနေတန်ပေါင်းကိုဆက်သွယ်မေးမြန်းထားပါတယ
်။ရိုးသုံးဝန်ခံရင်တော့ကျွန်တော်တို့ဒီဘက်ကဒီတော်လိုင်းလှူရှာမှုအင်အားစုတွေဘက်ကပေါ့နော်ဒီပတ်စစ်တပ်ကကျူးလွန်နေတဲ့ပြည်မှုတွေနဲ့ပတ်သက်ပြီးတရင်တင်ဆက်တဲ့အခါမှာပြောတာဆိုတာနိုင်ငံရေးစီးပွားရေးပြောတာဆိုတော့မှနိုင်ငံတကာကိုမရောက်နိုင်ဘူးလို့ပြောရင်တော့နည်းနည်းလေးကျွန်တော်တို့အသိတော်လက်မခံချင်းကြောက်ပါတယ်ကျွန်တော်မြန်မာနိုင်ငံမှာ Ukraine Russia test ဆိုပြီးတစ်နှစ်ကျော်လောက်ကျွန်တော်ကြူဖြစ်တာပါကျွန်တော်နိုင်ငံကဟိုတချို့ကတော့ပြောတာငါတို့ကကန်ဆူငါတို့နိုင်ငံမှာတစ်ခုခုအရေးကြည့်တဲ့အခြေအနေတွေဖြစ်တိုင်းကမ္ဘာမှာကြီးမားတဲ့ပြဿနာကြီးတစ်ခုဖြစ်ရင်အဲ့ဘက်ကိုအာရုံနဲ့နေသွားတယ်ဆိုတော့ဒါကတော့မှန်မယ်လို့ပြောပြရတယ်။ယူကရိန်းရဲ့နဲ့ပတ်သက်ပြီးတော့နိုင်ငံတကာရဲ့အကျိုးစီးပွားကြီးတယ်။ကျွန်တော်နိုင်ငံနဲ့ပတ်သက်နိုင်ငံတကာရဲ့အကျိုးစီးပွားမရှိဘူးလို့ပြောပြရတယ်။ moral အကျိုးစီးပွားလောက်ပဲရှိတယ်။ democracy ရောအပြည့်တွေလူခွင့်ဖြစ်တယ်ပေါ့နော်။အဲ့ဒီဟာကြောင့်ပဲဖြစ်တာ။နောက်ဒုတိယတစ်ချက်ကတော့ကျွန်တော်တို့ဘက်မှာ PR အားနည်းချက်ရှိတယ်။အဲ့ဒါအမှန်ပဲ။ပြာမှာကျွန်တော်သတင်းသမားတွေဘက်ကလည်း PR အားနေတယ်လို့ဒီဒီလက်မှတ်ကင်တိုက်နေတဲ့အင်အားစုတွေရောနောက်အတိုက်ခံအစိုးရတွေဘက်ကကော PR အားနေတယ်အဲ့တော့ PR ကိုပြီးခဲ့တဲ့နှစ်နှစ်ခွဲလောက်မှသူတို့ PR strategy တွေပြင်လာပြီးနိုင်ငံတော်ထိုးဖောက်တယ်အဲသူတို့ဒီကျွန်တော်တို့ကြားလိုက်မိတယ်ပါတယ်ပြီးခဲ့တဲ့တလနှစ်ပတ်လောက်ကကျွန်တော်တို့ဒီ channel 4ကလည်းတောက်လျှောက်ကျွန်တော်တို့ current media type ပေးပါတောက်လျှောက်အကုန်လုံးသူတို့ဆိုလိုချင်တာကဒီလို impact မျိုးက every day နေတိုင်းဖြစ်စီရမလို့ဘူးအဲ့မဲ့ကဘာကိုရောက်တယ်ကဘာကတိလားဆိုတော့တိတယ်စိတ်ဝင်စားလားအကူညီမလားဆိုင်တော့အကူညီခြင်းနဲ့ဒါပေမဲ့ Ukraine ကိုကိုယ်တိုင်ကူညီတယ်မြန်မာကိုအဲ့တော့နောက်ဆုံးဘယ်နေရာမှာနိုင်ငံတကာကကျွန်တော်တို့ဒီ PR အားနဲ့လို့ကျွန်တော်နိုင်တော့မကူတာမဟုတ်အကျိုးစီးပွားကြောင့်ဘာကြောင့်လဲဆိုတော့ဒီစစ်ပွဲပေါ်သုံးသက်ချက်နိုင်ငံတကာကဘာအမြင်မလို့အဲ့ဒါကြောင့်ဒီပဲကျွန်တော်ထပ်ပါတယ်သူညီချက်တွေကတော့ဖွင့်လို့ပဲအကုန်တူပါတယ်မတရားအဖြစ်ဟိုလူတို့ကိုအယက်သားတွေကိုနိုင်ငံတကာနိုင်ငံလူမျိုးတွေပြည်သူတွေအများကြီးနေတဲ့ပေါင်းပေါင်းလာလာနေတဲ့နိုင်ငံတကူကျူးကျော်တာ ਨੇ ကိုယ်နိုင်ငံတွေမှာရှိတဲ့ကိုယ်ပြည်ကျူးကျော်ပြီးဆင်နွှဲတာ ਨੇ စစ်ပွဲကြီးကတော့တူတူပဲဖြစ်ခဲ့တဲ့တတားဖြတ်တိုင်းရက်စက်မှုဟိုယူရောဘယ်လိုဟောမလဲသိရဆုံးမှုအဲ့ဒါအားလုံးကတူတူပါပဲပူတင်ကို ICC တင်မှုကြိုးစားတယ်။မဲအောင်လာအောင်ဘာလို့ ICC တင်မှုမကြိုးစားရလဲ။ကျွန်တော်ဆုံးမပြောခဲ့တဲ့ interest ကအဲ့ဒါ။ကျွန်တော်ဆိုလိုချင်တာကျွန်တော်တို့နဲ့တိုင်းပြည်နဲ့ Ukraine မှာဖြစ်နေစပွဲများဖြစ်ခဲ့တဲ့ခံစားမှုတွေဒုက္ခတွေအားလုံးတခုပဲ။နိုင်ငံတကာကျွန်တော်တို့ဘာကြောင့်မကူညီရလဲဆိုတော့အချုပ်အခြားအာဏာပိုင်တဲ့နိုင်ငံတခုကိုသူများနိုင်ငံကျူးကျော်တာကိုကျူးကျော်တယ်လို့ပြောပြီးနိုင်ငံအတွင်းမှာဖြစ်နေတဲ့ဟာကိုတော့ပြည်ရင်းစလို့ပြောတယ်ကျွန်တော်တို့ကလည်းကိုယ့်ကိုပြန်မေးတာကျွန်တော်တိုင်းမှာဖြစ်နေတဲ့တော်လိုင်းကြီးကပြည်ရင်းစက်တာကျွန်တော်တို့ကပြည်ရင်းစက်မဟုတ်ဒါပေမဲ့နိုင်ငံတကာ definition ကတို့ကပြည်ရင်းစက်ဒါဒီအချုပ်အခြားအာဏာပိုင်တဲ့ကိစ္စဝင်မဆွတ်နဲ့ဆိုတဲ့နေရာမှာရက်သွားတဲ့အတွက်ကျွန်တော်တို့ညွန်နေတာမဖြစ်ဘူးအဲ့တော့ကျွန်တော်တို့ကကိုယ့်အားကိုယ်ပြီးကိုယ်ပွဲကိုပြီးအောင်လုပ်ပါမှာပေါ့လေ
ဒါကတော့ယူကရိန်းရေးနဲ့မြန်မာအရေးကိုသတင်းစာဆရာကိုနေတမောင်ကတုံ့တက်ထားတာပဲဖြစ်ပါတယ်။နောက်တစ်ပတ်မှလည်းဘသူတွေကဒီစီစဉ်မှာပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာ။ကျွန်တော်ဟောင်းစာပါအမေရိကန်ပြည်တော်စုကနေတင်ဆက်ပေးခဲ့တာပါ။
မသေးချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကကတဲ့လွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ဒီရားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA America အတန်းကသတင်းမှန်တွေကိုဗက်ပေါင်းစုံကတင်ပြပေးနေပါတယ်ရှင်
မင်္ဂလာမနက်ခင်ပါရှင်။မကြိုက်ခင်မှာတော့ကဘာတလခီးသွားအစီအစဉ်ကိုနားဆင်ကြည့်ရှုကြရမှာဖြစ်ပါတယ်။အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ပါရှင်။ပြီးခဲ့တဲ့သတင်းဘက်ကချင်းပါခဲ့တဲ့ပထမအကြိမ်သမရလောင်းစကားစစ်ထိုးပွဲပြီးသမရဂျိုးဘိုက်တန်ရောသမရဟောင်းဒေါ်နယ်ထရန့်တို့ပါမဲဆွယ်စည်းရုံးပွဲတွေပြန်ချင်းပါနေကြပါတယ်။စကားစစ်ထိုးပွဲမှာသမရဂျိုးဘိုက်တန်တော်တော်လေးခက်ခက်ခဲခဲပြောဆိုဆွေးနွေးခဲ့ရတယ်လို့ရှုမြင်ပြီးသူ့နေရာမှာတခြားသူတယောက်ကိုသမရလောက်အဖြစ်ရွေးချယ်ဖို့သူ့ရဲ့ဒီမိုကရက်တစ်ပါတီတွင်အကြံပြုပြောဆိုဓာတ်တွေလည်းထွက်ပေါ်လာနေပါတယ်။ VOA သတင်းတောက် Scott Stans သတင်းပေးပို့ထားတာကိုတော့ကုသိန်းထိုင်ဦးကပြောပြပေးပါမယ်ရှင်။
ဒီကနေ့ဇင်ဘတ်ကကျင်းပခဲ့တဲ့သမ္မတလောင်းစကားစစ်ထိုးပွဲအကြီးသမ္မတဂျိုးဘိုက်တန်ရောသမ္မတအောင်ဒေါ်နယ်ထရန့်ရောနှစ်ယောက်စလုံးမဲဆယ်စည်းရုံးပွဲတွေပြန်ကျင်းပနေပါတယ်သမ္မတဂျိုးဘိုက်တန်စကားစစ်ထိုးပွဲမှာထိထိရောက်ရောက်ပြောဆိုနိုင်စွမ်းမရှိဘူးလို့သတ်မှတ်ခံထားရပါတယ်ဘာဖြစ်ဖြစ်ဒုတိယတန်းအတွက်သူထက်ရွေးခံမယ်ဆိုတာကိုသူ့ကိုထောက်ခံသူတွေကိုသမ္မတဘိုက်တန်ပြောဆိုနေပါတယ်
I give you my words of Biden, I would not be running again if I didn't believe.
ကျွန်တော်နှလုံးသားထဲကလိုက်လိုက်လဲလဲပြောတာပါ။ဒီတာဝန်ကိုမထမ်းဆောင်နိုင်ဘူးလို့ယုံကြည်ရင်ကျွန်တော်သမ္မတရွေးကောက်ပွဲထပ်ဝင်ပြိုင်မှာမဟုတ်ပါဘူး။ဒီရွေးကောက်ပွဲမှာကျွန်တော်တို့ဘက်ကပေးဆက်ရမယ့်အရင်နှီးတိတ်ကြည့်ပါတယ်
။သတင်းဘက်ကကျင်းပခဲ့တဲ့မဲဆယ်ရမုံငွေပွဲတွေကတော့စကားစစ်တဲ့ဘက်မှာထိထိကောင်းကောင်းဖြစ်ခဲ့တဲ့ဂျိုးဘိုက်တန်နေရာမှာတခြားသမ္မတလောင်းတယောက်ရွေးဖို့စဉ်းစားသင့်နေပြီဆိုပြီးဒီမိုကရက်တစ်ပါတီအတွင်းစိုးရိမ်မှုတွေကိုဖယ်ရှားဖို့နောက်ထပ်ခွင့်ရေးတစ်ခုဖြစ်နေပါလေ။ဒေါ်နယ်ထရန့်ကတော့ရွေးကောက်ပွဲဟာအင်အားခိုင်မာမှုနဲ့အားနည်းပြောင်းချက်မှုတစ်ခုအကြားရွေးချယ်ရမယ့်ရွေးကောက်ပွဲဖြစ်တဲ့ဆိုတော့စကားစစ်ထိုးပွဲကသက်သေပြလိုက်တာလို့မက်ဆက်ပွဲမှာပြောနေပါလေ
။ The question every voter should be asking themselves today is not whether Joe Biden can
မက်ဆန်နာရှင်တိုင်းကိုဒီနေ့မေးရမယ်မေးခွန်းကဂျိုးဘိုက်တန်ဟာမိနစ်90စကားစစ်ထိုးပွဲမှာဆက်ပြီးဆွေးနွေးနိုင်သလားမဆွေးနွေးနိုင်ဘူးလားဆိုတာမဟုတ်ပါဘူး။အမေရိကန်ပြည်ထောင်စုဟာလိန်ညာလှည့်ပြားတဲ့ဂျိုးဘိုက်တန်သမ္မတအဖြစ်တာဝန်ယူတဲ့အောက်မှာနောက်ထပ်၄နှစ်ဆက်ခံမလားဆိုတာပါ
ဂျိုးဘိုက်တန်ရွေးကောက်ပွဲမှာဆက်ပြိုင်မယ်လို့သူယုံကြည်တဲ့အကြောင်းကိုလည်းစကားစစ်ထိုးပွဲပြီးလူထုနဲ့တွေ့ဆုံရမှာဒေါ်နယ်ထရန့်ကပြောပါလေ
Many people are saying that after last night
တော်များများကဂျိုးဘိုက်တန်ရွေးကောက်ပွဲဆက်ပြိုင်တော့မှာမဟုတ်ဘူးလို့ပြောနေပါတယ်ဒါပေမဲ့တကယ်တော့သူဟာကျွန်တော်တို့ပြောနေတဲ့တခြားဒီမိုကရက်တွေထက်လူထုစစ်တမ်းတွေမှာပိုပြီးရှေ့ကပြေးနေပါတယ်ပြိုင်ပွဲကနှုတ်ထွက်မယ်လို့ကျွန်တော်မထင်ပါဘူး
။ Democratic Party အတွင်းတချို့သမ္မတဘိုင်ဒန်စာသူ့ရဲ့ဒုသမ္မတဖြစ်တဲ့ Kamala Harris နဲ့စာထုတ်ဖို့ပြောတာမျိုးတွေရှိသလိုတချို့ကလည်းလူထုထောက်ခံမှုအပြောင်းအလဲဖြစ်နိုင်ခြင်း Michigan ပြည်နယ်အုပ်ချုပ်ရေးမှူး Gretchen Whitmer နဲ့စာထုတ်ဖို့ California ပြည်နယ်အုပ်ချုပ်ရေးမှူး Gavin Newsom ဒါမှမဟုတ် Kentucky ပြည်နယ်အုပ်ချုပ်ရေးမှူး Andy Beshear Illinois ပြည်နယ်အုပ်ချုပ်ရေးမှူး J.B. Pritzker စသဖြင့်အကြံပြုနေကြပါလေ။သမ္မတဘိုင်ဒန်နေရာမှာအစားထိုးဖို့ဆိုတော့ဒီမိုကရက်တစ်ပါတီအတွင်းအခုလိုထောက်ခံမှုပေးနေသူတွေကလက်မခံကြပါဘူး။အော်ဂိုလာဘာဒီညီလာခံမှာတခြားကိုယ်စားလှယ်လောင်းတစ်ယောက်ကိုအစားထိုးမယ်ဆိုရင်သမ္မတဘိုင်ဒန်ကပြိုင်ပွဲကနေနှုတ်ထွက်ပေးရပါလိမ့်မယ်။ဗာဂျီးနီးယားတက္ကသိုလ်ကပေါ်မော့ခ်လယ်ရီဆာဗတိုကအခုလိုသုံးသပ်ပါတယ်
။ They would have to go to the White House and try to convince
သူတို့အင်ဗီရိုကိုသွားပြီးသမ္မတဘိုင်ဒန်ဘက်ကလက်ခံလာအောင်နားချစည်းရုံးဖို့လိုပါတယ်။ဒါပေမဲ့လက်ခံလာဖို့ဆိုတာကတကယ်ကိုခက်ခဲတဲ့ကိစ္စပါ။သမ္မတကတော့ဂျေးဘိုင်ဒန်ကိုလည်းလက်ခံလာအောင်စည်းရုံးရပါလိမ့်မယ်။ဒါကပုံပြီးတော့ခက်ခဲနိုင်ပါတယ်
။သ တမရကတော့ဂျေးဘိုင်ဒန်ကစကားစီတိုးပွဲပြီးလူထုစည်းရုံးပွဲတစ်ခုမှာသူ့ရဲ့ခင်ပွန်းတမရဘိုင်ဒန်ဟာအမေရိကန်ပြည်ထောင်စုအတွက်အကောင်းဆုံးရွေးချယ်ရမယ်တမရလို့ပြောဆိုနေပါတယ
်
ညစကားစစ်ထုတ်ပွဲမှာဂျိုးဘိုင်ဒန်ကိုတွေ့ကြတဲ့အချိန်တမရတယောက်ရဲ့ဂုဏ်သိက္ခာအကျင့်လက္ခဏာတွေနဲ့အမှန်တရားကိုထုတ်ဖော်ခဲ့တာပါဒေါ်နယ်ထရမ့်ကလိန်ပြီးလိန်နေတာကိုတွေ့ရမှာပ
ါ CBS ရုပ်သံကနဦးထွက်လာတဲ့စကားစစ်ထုတ်ပွဲအပြီးစစ်တမ်းနေမှာတော့ဘိုင်ဒန်ဟာကိုယ်စားလှယ်လောင်းအဖြစ်ဆက်ရှိနေတဲ့ဆိုတော့ဒီမိုကရက်အများစုကလက်ခံပါတယ်မာကာတက်ကတူနိုင်ငံရေးသိပ္ပံပါမောက်ကဂျူလီယာအာဇရီကတော့နိုင်ငံရေးပါတီရဲ့ထွေထွေညီလာခံကပဲစကားစစ်ထုတ်ပွဲတဲ့မဲဆန္ဒရှင်တွေပေါ်မှာပိုပြီးဩဇာတရားမှုရှိတယ်လို့ပြောပါလေ
Sort of state of the art research in
Now some of Kit Amizo သူတေသနာနီလန်းနေရဲ့တွေ့ရှိချက်အရာမဲဆန္ဒရှင်တွေအပေါ်မှာစီယုံနိုင်တာနိုဝင်ဘာရွေးကောက်ပွဲမှာဘယ်သူကိုမဲပေးမလဲဆိုတာဆုံးဖြတ်နိုင်တဲ့အဓိကနေရာဆွေးနွေးပွဲတွေကပါတီညီလာခံမှာစကားစစ်ထိုးပွဲမဟုတ်ပါဘူ
းတပတ်ဘိုင်ဒန်ရဲ့မဲဆန္ဒစီယုံရေးမှုတွေကတော့စကားစစ်ထိုးပွဲပြီးတာနဲ့လာမဲ့ပါတီနိုင်ငံလုံးဆိုင်ရာညီလာခံကျင်းပရေးကော်မတီအဖွဲ့ဝင်တွေနဲ့အစည်းအဝေးတွေခေါ်ယူကျင်းပနေပါတယ်အဲ့ဒီအစည်းအဝေးတွေမှာပါဝင်တဲ့ကော်မတီဝင်တချို့ကတော့တပတ်ဘိုင်ဒန်ပြန်ရွေးခံရမယ်ဆိုတာကိုအကြီးအကျယ်ကောင်းမြင်မျှော်လင့်ထားတဲ့အကြောင်း AP သတင်းဌာနကပြောပါတယ်။စကားစီတိုးပွဲတွင်တပတ်ဘိုင်ဒန်ရဲ့ဆွေးနွေးပြောဆိုပုံတွေအပေါ်ဝေဖန်ဒါရီကိုသူတို့ကလက်မခံညှင်းပယ်နေကြဆဲဖြစ်ကြောင်းပါခင်ဗျာ။
ဒီ American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဒို့ရူဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link ဆောင်ရမှာ application ရယူနိုင်ပါတယ်เนาะ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်အခုတော့ကဘာတလခီးသွားအစီအစဉ်ပါရှင်ဆွေရင်နွေရာသီဂျိုပွဲတော်အကြောင်းနှားဆင်ကြည့်ရှုချက်ရမှာပါနွေရာသီရောက်ချိန်ကိုမျှော်လင့်ဆောင်စားကြိုဆိုကြတဲ့ဥရောပနိုင်ငံတွေတဲကဆွေဒင်နိုင်ငံမှာနွေရာသီကြိုဆိုတဲ့ Mid Summer ပွဲတော်ဟာနိုင်ငံတော်အလေးထားကျင်းပကြတဲ့ပွဲတော်တစ်ခုဖြစ်ပါတယ်ဟိုးအရင်အစင်လာတွေအတိုင်းဝတ်စားဆင်ရင်ကျင်းပကြတဲ့ပွဲတော်ကိုမဆုမြတ်မွန်နဲ့အတူကဘာတလွားခီးသွားအစီအစဉ်ကနေတွားရောက်ဆင်နွှဲကြရအောင်ပါရှင်
ဥရောပနိုင်ငံတွေမှာနွေရာသီကာလနေ့တာအခြေဆုံးဖြစ်တဲ့နေ့ကိုပုံစံမျိုးစုံနဲ့ကြိုဆိုကြလေရှိပါတယ်။ဥရောပတိုက်မြောက်ပိုင်းစကန်ဒီနေဗီးယားနိုင်ငံတစ်ခုဖြစ်တဲ့ဆွီဒင်နိုင်ငံမှာတော့ရုံးပိတ်ရက်တတ်မှတ်ပြီးတော့ကို Midsummer ပွဲတော်ဆိုပြီးတော့ကြိုဆိုပါတယ်။ခရီးယာဘာသာရေးပွဲတော်အနေနဲ့အလဲခက်လောက်ထဲကစတင်ခဲ့တယ်လို့ယုံကြည်ကြတဲ့ပွဲတော်ဟာဒီကနေ့မှာတော့နွေရာသီကိုကြိုဆိုတဲ့ Midsummer ပွဲတော်တစ်ခုအနေနဲ့ဆွီဒင်နိုင်ငံတစ်ဝက်မှာကျင်းပကြပါတယ်။နှစ်စဉ်ဇွန်လ19ရက်နဲ့25ရက်ကြားကတောက်ကြနေတိုင်းမှာမစ်ဆာမနီအချိုပွဲတော်တွေနဲ့စတင်လေးရှိပါတယ်။ဆွီဒင်နိုင်ငံစတော့ခေါမ်းမြို့တော်ကစကန်ဆယ်လဟာပြင်ပြလိုက်မှာ2024ခုနှစ်အတွက်နေတာအခြေဆုံးဖြစ်တဲ့ဇွန်လ21ရက်နေ့ကနေဇွန်လ23ရက်နေ့အထိမစ်ဆာမပွဲတော်ကို3ရက်ကျင်းပခဲ့ပါတယ်။နွေရာသီကိုကြိုဆိုတာဖြစ်တယ်လို့စိုက်ပျိုးရာသီမှာအထွက်တိုးအောင်မြင်စေဖို့ဟိုးအရင်တွေကအစဉ်လာတွေအတိုင်းမစ်ဆာမပွဲတော်တွေကိုကျင်းပပါတယ်။အသစ်တစ်ပတ်မွေးဖွားခြင်းနဲ့မြို့အောင်အထွက်တိုးခြင်းသင်္ကေတအဖြစ်ပန်းတွေတည့်ရက်တွေကိုပန်းတိုင်မှာအလှဆင်ကြသလိုကိုရိုင်းပန်းတရဖူတွေလုပ်ပြီးတော့ပွဲတော်လာသူတွေဆင်မြန်းကြပါတယ
် Thank you I'm from Orlando, Florida and I'm here because this is midsummer
ကျွန်မ Florida ပြည်နယ် Orlando မြို့ကလာတာပါဒီနေ့မှာတခါကျွန်မတို့ midsummer ပွဲတော်အတွေ့အကြုံကိုရကျင်လို့လာခဲ့တာပါဆွီဒင်မှာဒီအတွေ့အကြုံကိုစကန်ဆာမှာရကျင်လို့ကိုလာခဲ့တာပါပဲ
ဆွေဒင်နိုင်ငံအတွက်အရေးအပါဆုံးပွဲတော်တစ်ခုလို့ပြောနိုင်တဲ့မစ်ဆာမာပွဲတော်ကိုအခုလိုကမ္ဘာနေရာဆောင်ကနေတကူတကလာပြီးတော့ဆင်နွှဲကြသူတွေမနှဲလှပါဘူ
း
ဆွေဒင်ကိုအခုပထမဆုံးရောက်ဖူးတာဖြစ်သလိုနွေရာသီပွဲတော်ကိုလည်းပထမဆုံးပါဝင်ဆင်နွှဲဖူးတာပါတကယ်ကိုသဘောကျဖို့ကောင်းတယ်လို့ပြောစရာလည်းကောင်းပါတယ
်ကမ္ဘာသက်တမ်းအရှိဆုံးလဟာပြင်းပြတိုက်ကြီးဖြစ်တဲ့စကန်ဆန်ပြတိုက်မှာရိုးရာအစင်လာတွေအတိုင်းဝှက်စားဆင်ရင်ကခုံစားတောက်ပြီးတော့မစ်ဆာမာပွဲတော်ကိုကျင်းပကြတာပါအားလုံးပျော်ပျော်ပါပါဆူဝေးကောက်ခုံကြတာကိုမြင်ရတဲ့အနေနဲ့လဲစိတ်ကြည်နူးစရာကောင်းနေပါတယ်
Oh, I love it. I love all the people.
ကျွန်တော်ကတော့တိတ်ကိုကြိုက်ပါတယ်။လူတွေအများကြီးနဲ့တိုက်တိုက်ဝုန်းဝုန်းဆင်နွှဲရတာမျိုးတိတ်သဘောကျပါတယ်။နေထဲမှာနားနေကြသူတွေ၊မျက်ခင်းပေါ်မှာတွားနေကြသူတွေကိုမြင်ရတာလည်းပျော်စရာကောင်းပါတယ်။အထူးသဖြင့်ပန်းနိုင်ကိုလှည့်ပတ်ပြီးကကြတာကိုကျွန်တော်သဘောအကျဆုံးပါ။
နွေရာသီကိုကြိုဆိုတဲ့မြစ်ချမ်းမပွဲတော်မှာပန်းမြင့်တွေနဲ့အလှဆင်ထားတဲ့ပန်းတိုင်ကိုလှည့်ပတ်ပြီးတော့ဖားရီလိုကခုန်ကြတာကပွဲတော်ရဲ့ထူးခြားတဲ့အစဉ်လာတစ်ခုဖြစ်ပါတယ်။နေတာအရှိဆုံးတွေကိုရွေးပြီးတော့ပွဲတော်ကျင်းပလေးရှိတာမို့ညနေတဲ့အထိဆွေဒင်ဒေသခံတွေအတွက်မိသားစုမိတ်ဆွေတငယ်ချင်းတွေနဲ့စုဝေးစားတော့ကခုန်ပြီးတော့ပျော်စရာနွေရာသီကာလတွေကိုကြိုဆိုနိုင်ကြပါတယ်။
I like it when it's nice weather because it used to rain in midsummer.
ရာသီဥတုတာတာရရာဖြစ်နေတာကိုကျမသဘောကျပါတယ်။ခါတိုင်းဆိုရင်မိုးတွေရွာလေးရှိတယ်လေ။ဒီနေ့တော့အေးအေးဆေးဆေးပွဲကိုဆင်နွှဲလို့ရပါတယ်
။ဆွေဒင်နိုင်ငံတော်မှာ midsummer ပွဲတော်ကိုအခုလိုကြီးကြီးကျယ်ကျယ်ဆင်နွှဲတာမျိုးရှိတယ်လို့ခုအတိုင်းဝိုင်းတဲ့ကိုနွေရာသီကိုကြိုဆိုတဲ့ပွဲတွေလှုပ်ကြတာလည်းရှိပါတယ်။အဓိကကတော့အလုံးပါဝင်တဲ့ပျော်စရာပွဲတော်တစ်ခုဖြစ်နေဆင်နွှဲကြတာပါ
။ They are the people.is happy to
me. ဆုံးကြတွေ့ကြစကားပြောနိုင်ကြတဲ့အတွက်အားလုံးဝမ်းသာကြပါရယ်အားလုံးစိတ်လက်ပေါ်ပါပြီးတော့ပျော်ကြတာက midsummer ပွဲတော်ရဲ့အင်မတန်ကောင်းတဲ့ထူးခြားမှုဖြစ်ပါတယ
်ပန်းထရဖူတွေဆောင်းကြတာပန်းတွေနဲ့အလှဆင်ထားတဲ့ပန်းတိုင်ကိုဝိုင်းဖွဲ့လှည့်ပတ်ကားခုံကြတာတွေအပြင် midsummer ပွဲတော်အတွက်အရေးပါတဲ့နောက်တစ်ခုကတော့မိသားစုမိတ်ဆွေတွေဝိုင်းဖွဲ့စားတောက်ကြတာဖြစ်ပါတယ
် So normally what we eat in midsummeris the same food that what we eat in Christmas
ပုံမှန်အဖြစ်တော့ midsummer ပွဲတော်မှာစားကြတဲ့အစားအစာတွေက Christmas ပါစားကြတာနဲ့အတူတူပါပဲငါးရောအသားရောအားလုံးအတူတူပါပဲ
Atlantic ကမုတ်တရားမြောက်ပိုင်းကငတ်တလောင်းလို့ပြောကြတဲ့ဒီ herring ငါးတွေကိုအချင်းတဲတယ်လို့လှုပ်ထားတာရဲ့ထောပတ်နဲ့တွဲစားကြတဲ့လက်လက်ဆက်ဆက်အားလုံးတွေရဲ့ cream နဲ့တို့စားတဲ့ strawberry သီးတွေရဲ့က midsummer ပွဲတော်မှာမပါမဖြစ်တဲ့အစားအစာတွေဖြစ်ပါတယ်နွေရာသီတရားဝင်စတင်တဲ့အထိတ်မှဆွီဒင်နိုင်ငံမှာကျင်းပတဲ့ midsummer ပွဲတော်တွေကိုဆွီဒင်လူမျိုးတွေတိတ်ကိုအလေးထားကြပြီးတော့ကြီးကြီးငယ်ငယ်ပါဝင်ဆင်နွှဲကြပါတယ်။ midsummer ပွဲတော်ဆင်နွှဲကြသူတွေအနေနဲ့ပန်းခွန်မျိုးခူးဆွပြီးတော့ခေါင်းအုပ်အောက်မှာထားအိမ်ရင်ကိုယ့်ရဲ့အချစ်ဆက်လက်တွဲဖို့ကိုအိမ်မက်မက်တယ်လို့ဆွီဒင်ရောယာပုံပြင်တွေထဲမှာပြောထားတာမို့ဒီအစဉ်လာကဒီကနေ့အထိလဲမြို့သမီးငယ်တွေကြားရေပန်းစားတဲ့အစဉ်လာတစ်ခုဖြစ်နေပါတယ်ရှင်။ကျွန်မဆုမြတ်ပါမှာ
တဲ့ဘတ်ဆင်ခဏတွေကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေနဲ့ပတ်သက်ပြီးအကြံပြုလိုတဲ့ဝေဖန်လိုတဲ့ဆိုရင်တော့ကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြသလိုပဲ VOA ရဲ့ Facebook စာမျက်နှာက Messenger မှာလည်းစာရေးသားပေးပို့နိုင်ကြပါတယ်ရှင်။သောတာရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကို VOA မြန်မာပိုင်းအစီအစဉ်ကကြိုဆိုပါတယ်။အခုတော့သတင်းချင်းချုပ်ကိုပြောပြပေးပါမယ်ရှင်။နှစ်နှစ်တာစစ်အတွင်းရုရှားဖက်ရင်တဲ့ဟန်ဂေရီဝန်ကြီးချုပ်ဗစ်တာအော်ဘန်ဟာအင်ကာနီကယူကရိန်းကိုတွားရောက်ပြီးရုရှားယူကရိန်းစစ်ဟာဥရောပအတွက်အရေးအကြီးဆုံးကိစ္စဖြစ်တယ်လို့ညင်ညာလိုက်ပါတယ်။ဝန်ကြီးချုပ်အော်ဘန်ဟာယူကရိန်းသမ္မတနဲ့တွေ့ဆုံခဲ့ပါတယ်။ကျူးဘားစစ်အခြေစိုက်စခန်း၄ခုမှာတက်ဆင်ထားတဲ့အမေရိကန်ကိုထောက်လှမ်းနိုင်မဲ့ထောက်လှမ်းရေးစွမ်းဆောင်ရည်ရှိကိရိယာတွေဟာတရုတ်နဲ့ချိတ်ဆက်မှုရှိတယ်လို့တန်ပြဖြစ်ပွဲကိုဂျိုရုပုံရိပ်တွေကပြသနေပါတယ်။မတ်လနဲ့ဧပြီလတုန်းကရိုက်ထားတဲ့ဂျိုရုဓာတ်ပုံတွေကိုဝါရှင်တန်အခြေစိုက်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS ကသူ့ရဲ့အစီရင်ခံစာမှာအင်ကာနီကထုတ်ပြန်လိုက်တာဖြစ်ပါတယ်။မြန်မာအပါအဝင်ကမ္ဘာနေရာအတော်များများမှာဖြစ်ခဲ့တဲ့ရက်ဆက်ချမ်းကြုံမှုတွေနဲ့လက်နက်ကင်ပြည်ပခါအတွင်းနိုင်ငံတကာဥပဒေချိုးဖောက်မှုတွေကိုကုလသမဂ္ဂအနေနဲ့ကာကွယ်တားဆီးပေးဖို့ပြက်ကွက်နေတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းသံမတ်ကြီးဦးကျော်မိုးထွန်းကပြောပါတယ်။ကာကွယ်ပေးရန်တာဝန်ရှိမှုနဲ့လူမျိုးတုံးတပ်ဖြတ်မှုစစ်ရာဇဝတ်မှုလူမျိုးစုအလိုက်တုတ်တင်ရှင်းလင်းမှုနဲ့လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ပြစ်မှုကာကွယ်တားဆီးရေးဆိုင်ရာကုလသမဂ္ဂအထွေထွေညီလာခံမျက်နှာစုံညီအစည်းအဝေးမှာတန်မှတ်ကြီးဦးကျော်မိုးထွန်းကမိန့်ခွန်းပြောဆိုခဲ့တာဖြစ်ပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းတွက်အစီအစဉ်ထုတ်လုပ်ရမှုကနှမ်းလောင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Kartik Gawik ဖြစ်ပါတယ်ရှင်။တော်တရှင်များနဲ့တကွမြမပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနှားဆင်တဲ့အတွက်လည်း VOA 1.2 1.3 အလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမသင်္ကီထိုက်ပါ။